Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗိုလ်ရုနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00လိုင်းလိုမီတာ24-25/32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့စီးပွားနိုင်ငံမှာ IS အစံဆွေးနွေးတွေထိန်းချုပ်ထားခဲ့တဲ့ရက္ခာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့ကြောင်းအမေရိကန်ဥဆောင်တဲ့ညွန်မော့တပ်ဖွဲ့ကပြောလိုက်ပါတယ်။ရက္ခာပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြင်းတွေကြောင့်ဆက်လက်ထွက်ပြေးနေတဲ့ဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဝန်ကြီးဟောင်းဦးတင့်စန်းရဲ့သားဖြိုးကူကိုတင့်စန်းစီကတရားမဝင်လက်နက်တွေတင်စီရမိတဲ့အမှုကိုရဲကဆက်လက်ဖော်ထုတ်နေတယ်လို့ဆိုပါတယ်
။သူတို့စစ်နေတယ်။တချို့ကမပြောဘူး။မပြောဘဲနဲ့တို့ကကိုယ်ပဲထောက်စစ်ဒီပဲထောက်စစ်ခြင်းနဲ့ပေါ်လာတာပေါ့နော်။ဒီပါရှိတယ်ရတယ်ဆိုရင်တောက်တာနဲ့ပြည်ရ
ောဒီကြောင့်တတိယနေ့ပြီးမှတင်ဆက်ဖို့ရှိသလိုတစ်ဆက်တည်းမှာပဲကလေးဝါမြို့မှာပောက်ကွဲစီတက်တဲ့စနက်တန်ချောင်းတွေထောင်ထဲချီပြီးဖမ်းမိတဲ့အကြောင်းနဲ့တခါရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အမြင်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ကမ္ဘာမှာဒီကနေ့တင်းမာနေကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားအခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်လေးမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ပြောပြပေးပါအောင်ဗျာ။
စီးရဲနိုင်ငံမှာ IS အစ္စလာမ်ဆွေးနွေးတွေထိန်းချုပ်ထားခဲ့တဲ့ရက္ခာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့ကြောင်းအမေရိကန်ဦးဆောင်ပြီးစစ်သွေးကြွတွေကိုချေမှုန်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောလိုက်ပါတယ်။လက်နက်ကြီးတပ်ပွဲတွေဖြစ်ပွားခဲ့ပြီးအမေရိကန်ကပံ့ပိုးထားတဲ့စီးရဲဒီမိုကရက်တစ်တပ်ဖွဲ့ကအောင်မွေးရရှိကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲညွန်မောင်းတပ်ဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။ညွန်ရင်းကကြံနေရာတချို့မှာဒီကနေ့ဆက်လက်ပြီးနိုင်ငံရှင်းလင်းမှုတွေလှုပ်ဆောင်နေကြောင်းလည်းညွန်မောင်းတပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Delong ကပြောဆိုသွားပါတယ်။ကတ်နဲ့အာရဗီစစ်တီပါဝင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ပြောခွင့်ရသူကတော့ရက္ခာမြို့တိုက်ပွဲအဆုံးသတ်သွားပြီဖြစ်ကြောင်းနဲ့ IS ဆွေးနွေးဖွဲ့ရဲ့လက်ဝဲဖော်ဝင်နေတဲ့မြေမြုံပိုင်းတွေကိုဆက်လက်ရှာဖွေနေကြောင်းပြောဆိုခဲ့တာပါ။နယ်မြေရှင်းလင်းမှုတွေအဆုံးသတ်တဲ့အခါမှာတော့အောင်ပွဲရရှိကြောင်းတရားဝင်ကြေညာမယ်လို့လည်းမျှော်လင့်ရပါတယ်။2014ခုနှစ်ကစီးရီးယားနဲ့ UN နိုင်ငံတွေကနယ်မြေတော်တော်များကို IS သွေးကြွတွေတိုက်ပိုက်ခဲ့ရင်ကဆက်လို့ဆွေးနွေးတွေကရက္ခာမြို့ကိုမြို့တော်တစ်ခုလိုအုပ်ချုပ်လာတာဖြစ်ပါတယ်။မြို့မှာခြေကုပ်ယူထားတဲ့စစ်သွေးကြွတွေကိုတက်ထုံးမဲ့ထိုးစစ်တွေကိုတော့ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ကူတွေနဲ့အတူဇွန်လာတဲ့စတင်နေတာပါ။ဒီဟာအဲဇော့ပြည်နယ်အရှေ့ပိုင်းဒေသတချို့နဲ့ယူဖရက်တစ်မြစ်ဝန်းဒေသတောင်ဘက်ပိုင်းနယ်မြေတချို့ကိုတော့ IS ဆွေးနွေးတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။ရက္ခာမြို့ကိုအတိုက်ကလက်နက်ကင်အင်အားစုတွေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီမဲ့ဒေသတွင်းမှာလူသားချင်းစာနာမှုအခြေအနေတွေနဲ့အကြီးအကျယ်ရေးဆိုင်နေရာဆက်ဖြစ်ကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့စစ်တပ်ခြေရင်းကလည်းသတိပေးထားပါတယ်။
အီရန်နိုင်ငံကခီယာကွန်မြူနဲ့နိုင်ငံမြောက်ပိုင်းကရေနံတွင်းအတော်များများကိုပြန်လည်တည်ယူတဲ့စစ်စင်ရေးပြီးအီရတ်တပ်ဖွဲ့တွေဟာမုတ်ဆူးဆဲအပါအဝင်ခက်လက်နက်ကင်အဖွဲ့တွေတည်ယူထားတဲ့နေရာတော်များများကိုဒီနေ့ထပ်မံတည်ယူလိုက်တဲ့အကြောင်းအီရတ်စစ်ဘက်ကပြောပါရယ်ခီယာကွန်မြူအတွင်းလုံခြုံရေးကိုပြန်လည်ထိန်းချုပ်ထားနိုင်ပြီလို့လည်းအီရတ်စစ်တပ်ကညာချက်မှာဖော်ပြချပါရယ်အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းတစ်လျှောက် IS စစ်သွေးကြွတွေကိုချေမှုန်းခဲ့တဲ့2014ခုနှစ်ကစလို့ဒီဒေသကိုခါတက်ဖွဲ့တွေကထိန်းချုပ်ထားတာပါဒါပေမဲ့ပြီးခဲ့တဲ့လတဲ့ကတ်အာနာပိုင်တွေကအီရန်နိုင်ငံကနေတီးခြားခွဲထွက်ရေလူလူဆန္ဒခံယူပွဲလုပ်ခဲ့ပြီးတဲ့နောက်မှာတော့ဒီကတ်လက်နက်ကိုင်အဖွဲ့တွေရဲ့လက်ထဲကနေဒီဒေသကိုပြန်လည်ထိန်းချုပ်ဖို့ဗဟိုအစိုးရကစူပန်းခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေရာတော်များကိုစူရတက်ဖွဲ့တွေကပြန်လည်သိမ်းယူခဲ့တာမှာကတ်တက်ဖွဲ့တွေဘက်ကအသာတကြီးဆုတ်ပေးခဲ့တာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ရတော့မရှိပါဘူးဒီလိုဆိုရတဲ့ဖွဲ့ရင်းနဲ့ခါတက်ဖွဲ့ရီဟာအရက်စစ်သွေးကြချိန်မုံရေလှူရှာမှုတွေအတွင်းမှာအတူလက်တွဲတိုက်ခဲ့ကြတဲ့အဖွဲ့တွေဖြစ်ပြီးတော့အမေရိကန်ဆိုရတန်ကနေစီးရီးကူညီတွေအသီးသီးယူခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ဒီအဖွဲ့နှစ်ခုအကြားဖြစ်နေတဲ့တင်းမာမှုတွေအတွင်းမှာတော့အမေရိကန်အနေနဲ့ဘယ်အဖွဲ့ဘက်ကမှယက်တီတာမျိုးလုပ်မှာမဟုတ်ဘဲအချင်းချင်းပြန်လည်တည်ငြိမ်လာရေးကိုသာကြိုးပမ်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟက်သနျူဝက်ကသတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံနောက်တောင်ဘက်ဒေသမှာရဲကားတစ်စင်းဒီကနေ့ကာပုန်ခွဲတက်ခတ်ခံရတဲ့အတွက်လူချောက်အုပ်တမင်းတွေတည်ဆုံတော့ပါတယ်ဘလူချစ်စတန်ပြည်နယ်မြို့တော်ကွတ်တာမြို့စုံက စာရက်လမ်းပေါ်မှာရင်ကဖြတ်တန်းမောင်းနေနေချိန်မှာပဲဖောက်ခွဲပစ္စည်းတွေထင်ဆောင်လာတဲ့ကားစင်းနဲ့တက်ခက်ခဲ့တာလို့လည်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရယ်ဒီဆုံးသူတွေနဲ့အနည်းဆုံးရဲတပ်ဖွဲ့ဝင်၄ဦးပါဝင်ပြီးပောက်ကွဲမှုကြောင့်နောက်တက်လူ20လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြတာပါပောက်ကွဲမှုကအသေးခံဘုံဖောက်ခွဲခဲ့တာလားဒါမှမဟုတ်ရဲကဖြတ်သွားတဲ့အချိန်မှာအဝေးရင်းကိရိယာနဲ့ပောက်ခွဲတက်ခက်တာလားဆိုတော့ကိုသိနိုင်မှုလဲစုံစမ်းစစ်ဆေးနေပါရယ်ရင်းနှံပေါ်ကျော်ရတဲ့ဘလူးချစ်တန်ဟာအင်အားတိတ်မကြီးမားလာတဲ့ခေါက်တွက်ရေးတပုံအင်အားစုတွေနဲ့အစ္စလမ်စစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြောင့်မတည်မငြိမ်အခြေအနေတွေကြုံတွေ့နေရတာပါဒီနေ့ကာဗွန်ခွဲတက်ခက်မှုကတော့ပါကစ္စတန်တာလီဘန်အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့လည်းရေဒါသတင်းဌာနကဖော်ပြထားပါတယ်
ဂျော်ဒန်မြေနောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းသတင်းမီဒီယာကုမ္ပဏီတွေကိုအစ္စရေးတပ်ဖွဲ့တွေကညလုံးပဝင်ရောက်ရှာဖွေစီးနင်းတာတွေလုပ်ခဲ့ပါတယ်အစ္စရေးနိုင်ငံသားတွေအပေါ်အကြမ်းဖက်တိုက်ခိုက်ခဲ့တာတွေကိုပြန်လည်တွန့်ပြန်တဲ့အနေနဲ့အခုလိုရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်ကုမ္ပဏီ၈ခုကို၆လပိတ်ထားဖို့အမိန့်ထုတ်ခဲ့တယ်လို့လူ၂ဦးကိုလည်းဖမ်းဆီးခဲ့ပါတယ်အခုလို့ရဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပြီးပါလက်စတိုင်းစိုးရရာရှိတွေကပြင်းပြင်းထန်ထန်ရှုံ့ချပါတယ်။အစ္စရေးရဲ့တောင်းဆိုချက်တချို့ကိုမလိုက်ရောဘူးဆိုရင်ဟာမတ်စစ်သွေးကြွအဖွဲ့အပါအဝင်ဖြစ်တဲ့ပါလက်စတိုင်းအစိုးရနဲ့ဆွေးနွေးပွဲတွေမလုပ်တော့ဘူးလို့အစ္စရေးစိုးရကကြေညာပြီးနိုင်ပိုင်းအကြမှာပဲဒီစီးနင်းမှုတွေလုပ်ခဲ့တာပါ။တောင်းဆိုချက်တွေအထက်မှာတော့ဟာမတ်စစ်ဘက်လက်နက်ချဖို့နောက်အကြမ်းဖက်မှုတွေကိုပဲချဖို့နဲ့အစ္စရေးကိုအသိမဲ့ပြုဖို့ဆိုတာတွေပါပါတယ်။ကြပြင်ဟာမတ်စ်အဖွဲ့အနေနဲ့အီရန်စိုးရရဲ့အကူအညီတွေကိုရပ်ပစ်ဖို့နောက်အစ္စရေးစစ်သားနှုတ်ကိုပြန်လည်လွှဲပြောင်းပေးဖို့နဲ့ဟာမတ်စ်အဖွဲ့ထင်းချုံရဂါဇာဒေသမှာဖမ်းဆီးခံထားရတယ်လို့ယူဆရတဲ့အစ္စရေးနိုင်ငံသားနှုတ်ပြန်လွှတ်ပေးဖို့ကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလူလာနေတာဖြစ်ပါတယ်။အစ္စရေးဘက်ကဒီတောင်းဆိုချက်တွေကိုဟာမတ်စ်ရဲ့ဘက်ကသဘောတူလိုက်ရောမဲ့ပုံတော့အသိမရှိလာပါဘူး။ပါလက်စတိုင်းအထွေထွေမှာအစ္စရေးကဝင်ရောက်ဆက်ဖက်တာကိုလက်ခံမှာမဟုတ်ဘူးလို့ဟာမတ်စ်အဖွဲ့ပြောခွင့်ရ 4C ဘဟုန်းကပြောဆိုထားပါတယ်ရှင
်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196 လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ Your American Time မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ရှင်းပြနေပါရဲ့။ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်ဆက်လက်ထွက်ပြေးလာနေကြတဲ့ဒုက္ခသည်တွေကိုအင်းနေရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါရဲ့။
We are advocating with the Bangladesh authorities to urgently admit these refugees fleeing violence and increasingly difficult.
ဖိကတ်တွေကြောင့်ထွက်ပြေးလာနေကြပြီးနေရာချင်းမှာလည်းအခက်အခဲတွေကြုံနေကြတဲ့ဒုက္ခသည်တွေကိုအရေးပေါ်လက်ခံမှုဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းနေတဲ့အကြောင်းနဲ့ထိလွယ်ရှလွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြတဲ့ဒုက္ခသည်တွေအတွက်မိနစ်နဲ့အမျှအရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရ Andrej Mahachik ပြောဆိုလိုက်တာပါ။အနည်းငယ်လေးကဆက်လို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းကြီး1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးရောက်လာခဲ့ကြပြီးဝင်ဝင်ရဖို့စောင့်ဆိုင်နေရတဲ့အကြောင်းလဲမနေ့ကကပဲကုလသမဂ္ဂရုံချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။တောင်တောက်ကြီးရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်အနီးတွာလာစုဝေးနေတာတွေကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်း UNHCR ကထုတ်ပြန်ခဲ့တာပါ။အခိုင်ပြင်းနဲ့မြောက်ပိုင်းကလွန်ကျော်ရေးကင်းစခန်း30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်တက်ခက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံချင်မွေးရမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေအင်အားလွန်ကျွန်းတုံးတာလူခွင့်ရေးချုပ်ပေါက်တာတွေရှိနေကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအုပ်စုတွေကဝေဖန်နေကြတာပါနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ NSD International ကလည်းစစ်စင်ရေးတွေအတွင်းမြန်မာစစ်တပ်ကရာနဲ့ချီရဲ့ရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြောင်းဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်ပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေကိုတိုက်ပြည်ကနေနှင်ထုတ်ဖို့အကွက်ချဆောင်ရွက်ခဲ့တဲ့အစီအစဉ်မှာကလေးတွေအမျိုးသမီးအမျိုးသားရာနဲ့ချီတပ်ဖြတ်ခံရတယ်လို့မြေလက်စင်းနဲ့ရှင်းလင်းမှုတွေလုပ်ခဲ့ကြောင်းဖော်ပြလာသူရိုဟင်ဂျာ120ရောက်ကိုမင်းမြန်ပြုစုထားတဲ့အစိုးရခန်းစာမှာဖော်ပြခဲ့တာပါမြန်မာစစ်တပ်ကတော့ဒီခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသတင်းထုတ်ပြန်ထားပါတယ
်တရုတ်နိုင်ငံဟာအခွင့်အလမ်းတွေကိုရောစိတ်ခဲ့ကဲစင်ခေါ်အကဲဆမ်းမှုတွေကိုပါတရိုင်နဲ့ရင်ဆိုင်နေရတယ်လို့သမ္မတရှီကျင်ပင်ကတရုတ်ကွန်မြူနတီရဲ့စစ်ဘိုးကြီးမြောက်ပါတီညီလာခံအဖွဲ့မိန့်ခွန်းမှာဒီကနေ့ပြောဆိုသွားပါတယ်တရုတ်ရဲ့ကိုယ်ပိုင်တွင်ပြင်လက္ခဏာနဲ့ကျင့်သုံးတဲ့ဆိုရှယ်လစ်စနစ်ဟာခေတ်သစ်တစ်ခုကိုဝင်ရောက်လာနေပြီလို့သမ္မတရှီကပါတီဝင်1000ကျော်တက်ရောက်တဲ့ညီလာခံမှာပြောဆိုသွားပါတယ်ဈေးကွက်ကိုဦးစားပေးတဲ့စီးပွားရေးစနစ်ပြုပြင်ပြောင်းလဲမှုတွေပို့ပြီးလုပ်သွားမှာဖြစ်ပေမဲ့နိုင်ငံပိုင်လုပ်ငန်းတွေကိုစီမံဆောင်ရွက်ရမှာအစိုးရကအဓိကကဏ္ဍကနေပါဝင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတရှီကကတိပြုပြောပါတယ်အချင်းပြချစားမှုတွေကိုဆက်ပြီးအပြင်းထန်တိုက်ခိုက်သွားမယ်အကြောင်းလဲသမ္မတကကတိပြုပြောဆိုပါတယ် မစ္စတာရှီရဲ့၅နှစ်တာသမ္မတတန်းအတွင်းကွန်မြူနတီပါတီအရာရှိပေါင်းတပန်းကျော်ကိုအကျင့်ပြချဆမှုနဲ့အရေးယူခဲ့တာပါ။တရုတ်ခေတ်တမိုင်းမှာဩဇာအရှိဆုံးခေါင်းဆောင်တွေကတအုပ်ဖြစ်တဲ့သမ္မတရှိအနေနဲ့အခုကျင်းပနေတဲ့သတင်းတပတ်ကြားပါတီမီလာခံအတွင်းပါတီခေါင်းဆောင်အဖြစ်ဒုတိယသက်တမ်းနောက်ထပ်၅နှစ်ရွေးချယ်ခံရနိုင်မယ်လို့ခန့်မှန်းရပါတယ်ရှင်
။စပိန်ဘိုးဆူရကကတလွန်းညာဒေသခွတ်တွေလှရှာမှုခေါင်းဆောင်၂ယောက်ကိုထိန်းသိမ်းလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ဘာစီလိုနာမြို့တော်မှာမနေ့ညကလူပေါင်းထောင်တောင်ချီဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ပုံကံမှုနဲ့အရေးယူခံရဖို့ရှိနေတဲ့ယော်ရီဆန်ချစ်နဲ့ယော်ရီခွတ်ချက်တို့နှစ်ဦးကိုပြန်လွှတ်ပေးဖို့နှဖူးစည်းစာရန်တွေပြောင်းနိုင်နေထွန်းပြီးဆန္ဒပြခဲ့ကြတာပါ။ကတလွန်းညကောင်းဆောင်နှစ်ဦးကိုတော့ခွတ်တဲ့ရေလှရှားမှုအတွက်ပြီးခဲ့လာတဲ့ချစ်တက်ခဲ့တဲ့လှရှားမှုတွေမှာရဲတွေနဲ့အတူယုံနေဖြစ်ပေါ်အောင်တွေးတောလှုံ့ဆော်မှုတွေရှိခဲ့တဲ့အကြောင်းအစိုးရရှိနေတဲ့ဘက်ကဆွဆွဲထားပါတယ်။ကတလွန်းညဒေသကခွတ်တဲ့ရေလှရှားမှုမှာဦးဆောင်နေကြသူတွေကတော့ဖက်စီရန်ကောင်းဆောင်နှစ်ဦးကိုနိုင်ငံရေးအကျဉ်းသားတွေဖြစ်ရင်းညွှန်းပြောဆိုထားကြပေမဲ့အစိုးရကတော့နိုင်ငံရေးအကျဉ်းသားဖြစ်အတိအမှတ်ပြုလက်ခံမှုညှင်းဆန်နေပါတယ်။ကတလွန်းညဒေသခွတ်တဲ့ရေအတွက်လူမှုဆန္ဒခံရေးဝတ်တရက်ကျင်းပခဲ့တာဟာဥပဒေနဲ့မညီချောင်းတဲ့ဆန္ဒခံရေးဝတ်ကိုလက်ခံခဲ့တဲ့ဒေသတော်ဥပဒေအရလည်းစပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုချိုးဖောက်ရအောင်ကြောင်းအင်္ဂါနေ့အစောပိုင်းမှာပဲစပိန်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။ကတလွန်းညဒေသတော်အစိုးရကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ဆန္ဒခံရေးဝတ်ကျင်းပခွင့်ဥပဒေတရက်ကိုစက်တင်ဘာလ6ရက်နေ့မှာပဲအတည်ပြုထားပါတယ်။စပိန်ဆိုရကလက်မခံတဲ့အတွက်ဥပဒေကိုယာယီဆိုင်းငံ့ထားဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပေမဲ့ကတလွန်းညဒေသမှာအော်တိုဝါလာ1ရက်နေ့ကလူမှုဆန္ဒခံရေးဝတ်ကျင်းပခဲ့တာပါ။တရားရုံးလှုပ်ထုတ်လုံနည်းအရာဆိုရင်တော့တရားရုံးချုပ်ရဲ့ယာယီဆိုင်းငံ့ချက်ကိုတရားသူကြီးတွေကဆုံးဖြတ်ချက်ပေးဖို့9လချိန်ရွက်မှာဖြစ်ပေမဲ့ကတလွန်းညဒေသကိုအုပ်ချုပ်နေကြတဲ့ခွတ်တွေရဲ့လူလားသူတွေကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရေးနိုင်ငံတကာစံတမတ်ချက်တွေကစပိန်နိုင်ငံဥပဒေတွေကိုအခြေပြန့်နိုင်ကြောင်းပြောဆိုခဲ့ကြပါတယ်။ကတလွန်းညဒေသကအစိုးရပြောခွင့်ရသူကတော့ခွတ်တွေရဲ့ကျူးပန်းမှုတွေကိုဆွတ်လွတ်မှာမဟုတ်ကြောင်းမနေ့ကတော့ပဲဒင်းနောက်တွေကိုပြောဆိုထားပါတယ်
။ဒီကနေ့ပုံထူနေကစားလို့နိုင်ငံတချို့ကခီးသွားတွေအပေါ်မေကန်ပြောင်စုတဲ့ပြည်ဝင်သွင်းပိတ်ပင်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အခုနောက်ဆုံးအမိန့်ကိုကြားမိလိုက်တဲ့ပြည်သူစုတရားသူကြီးကိုတော့သမ္မတအီဗီရောကဒေါသကြီးတုံ့ပြန်ထားပါရယ်အမေရိကန်ပြည်သူတွေဘေးကင်းစေဖို့နဲ့အမေရိကန်ပြည်သူစုရဲ့ဝင်ရောက်သူတွေအပေါ်အနေဆုံးဆင့်လုံခြုံရေးစံနှုန်းတွေသတ်မှတ်ချမှတ်လုပ်ဆောင်ဖို့သမ္မတရဲ့ကြိုးပမ်းမှုကိုအနေရကြုံရောက်လောက်အောင်မှားယွင်းနေတဲ့ခရိုင်တရားရုံးအမိန့်ကဟန်တားလိုက်တာဖြစ်တယ်လို့အင်္ဂါနေ့ကဒီသမ္မတအီဗီရောကြေညာချက်မှာဖော်ပြထားပါရယ်အမေရိကန်ရဲ့လုံခြုံရေးစံနှုန်းနဲ့အညီသတင်းအချက်လက်တွေလုံလုံလောက်လောက်ပေးတာမရှိဘူးလို့သမ္မတထရမ့်အစိုးရကပြောထားတဲ့နိုင်ငံ၆နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့အမိန့်ကိုတော့တရားသူကြီးဒဲရစ်ဝက်ဆန်ကကန့်ကွက်လိုက်တာပါ။အဲ့နောက်မကြာခင်မှာပဲအင်ဂျီရောကအခုလိုညင်ညာချက်ထုတ်လိုက်တာပါ။တရားသူကြီးဝက်ဆန်ရဲ့ကန့်ကွက်မှုကိုမေလန်ပြည်နယ်ကတရားသူကြီးတဦးကလည်းထောက်ခံထားပါတယ်ရှင
်။ဒေတာရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မက်ခင်ဖြူတီတို့ကြိုပြခဲ့ကြတာပါ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bemis.voanews.com မှာကရောကျွန်တော်တို့ရဲ့ဒီ VOA Facebook ဆာမျက်နှာကပါ direct live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဗုဒ္ဓနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာကစားကဏ္ဍလူလူနဲ့ကျမ်းမာရေးဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်တွေမတိုင်ခင်မှာသတင်းဆောင်ပါတွေအရင်နားဆင်ရပါမယ်အချင်းတို့ကာလတစ်ခုအတွင်းရင်းရဒုက္ခတဲ့၅သိန်းကျော်ရခိုင်ပြည်နယ်ကနေထွက်ပြေးနေရတာဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့စနစ်တကျအစီအစဉ်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ Amnesty International ကထပ်မံပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုစွန့်ငင်းပယ်နေလို့မရသလိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းအထူးရောက်ဆုံးတုတ်ပြန်ကင်တွယ်တင့်တယ်လို့အဲ့ဒီအဖွဲ့ကပြောတာပါမက်ခင်ဖြူတွေးကအပြည့်စုံကိုတင်ပြပါမယ်
ပြီးခဲ့တဲ့သတင်းပတ်ခုနှစ်ပတ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်9သိန်း3000ကျော်ရှိပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုနေတာပါအခုလိုအချိန်တိုကာလအတွင်းလူတွေအလုံးကြီးထွက်ပြေးရတာဟာလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြန်မာအစိုးရကစနစ်တကျကျူးလွန်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောပါတယ်ဒီလိုကျူးလွန်နေတာတွေကိုဖော်ပြတဲ့တပ်တွေအထောက်အထားတွေခိုင်ခိုင်မာမာရှိနေတာကြောင့်မြန်မာစစ်တပ်နဲ့အစိုးရတွေအနေနဲ့လက်ရှိအခြေအနေမှန်ကိုစွန့်ငင်းနေလို့မရဘူးလို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ်
The civilian government and the military can no longer hide behind blanket denials. The evidence is mounting up, and it's not just from Amnesty International; it's from other organisations.
ရတဲ့အစိုးရနဲ့စစ်တပ်အနေနဲ့အခြေအနေမှန်ကိုဖုံးကွယ်ပြီးတော့စွန့်ငင်းနေလို့မရပါဘူး။တက်တေထောက်ထားရအများကြီးရှိပါတယ်။ကျမတို့ Amnesty International အဖွဲ့တစ်ခုထဲမှာလည်းမဟုတ်ပါဘူး။ တခြားအဖွဲ့အစည်းတွေမှလည်းတက်တဲ့အချက်လက်တွေအများကြီးပါအမှန်တရားဆိုတာထွက်လာမှာပါဒီလိုလူအခွင့်ရေးချိုးပေါက်တဲ့အခြေအနေတွေကိုရှင်းခိုင်းပြနေပါရင်မဟုတ်ပါဘူးရှမ်းကချင်စားတဲ့ပြည်နယ်တွေမှလည်းဖြစ်နေတာကိုကျမတို့သိထားပြီးသားပါဒါတွေကိုကျမတို့ဆက်ပြီးမှတ်တမ်းတင်သွားပါမယ်အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့ပါအစိုးရအနေနဲ့စွတ်ဆက်ပြီးညှင်းနေရမယ့်အချိန်မဟုတ်ပါဘူးအယက်သားအစိုးရကိုကျမတို့တောင်းဆိုချင်တာကကုလသမဂ္ဂဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာပြည်ထဲဝင်ရောက်ခွင့်ပြုဖို့ပါဒေသထဲမှာဘာတွေတကယ်ဖြစ်နေလဲအာဆာအကြမ်းဖက်အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကရောဘာတွေကျူးလွန်ခဲ့တယ်ဆိုတာရှာဖွေဖော်ထုတ်နိုင်မှုဖြစ်ပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အထက်တာဝန်ရှိတဲ့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးခိုးလုတဲ့လုပ်ရအတွက်တာဝန်ယူဖို့လိုပါတယ်
ရခိုင်ပြည်ထောင်စုအတွင်းကရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အခြေအနေတွေကိုထောက်ပြပြီးတော့တဟာလူမျိုးလုံးတုတ်တင်ရှင်းလင်းရာမြောက်နိုင်တယ်ဆိုပြီးကုလသမဂ္ဂကလည်းပြောဆိုထားတာပါကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရင်းနဲ့ပတ်သက်လို့ဖြစ်တင်ရှုံချကြောင်းစကလုံးတွေနဲ့ပြောနေုံနဲ့မလုံလောက်ပဲထိရောက်တဲ့ရေးယူဆောင်ရွက်မှုတွေကိုအမြန်ဆုံးလုပ်သွားဖို့လိုအပ်နေတယ်လို့လော်ရာဟင်းကပြောပါတယ်
I think international attention and international action is imperative. We've had a lot of condemnation, a lot of public outcry from the international community.
နိုင်ငံတကာရဲ့ဖိအားပေးဆောင်ရွက်မှုကအင်မတန်အရေးကြီးပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြစ်တင်ရှုံချတာဝေဖန်တာတွေကျမတို့အများကြီးကြားခဲ့ရပြီးပါပြီ။ဒါပေမဲ့မဖြစ်မနေရပ်တန့်ဖို့လိုနေတဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကတော့ရပ်မသွားပါဘူး။ခုချိန်မှာဝေဖန်ပြောရုံနဲ့မလုံလောက်တော့ပါဘူး။ဒီနေရာမှာအရေးကြီးတာကစစ်တပ်ကအဓိကထိန်းချုပ်လှုပ်ဆောင်နေတာဖြစ်ပြီးအယက်သားအစိုးရအပေါ်တာဝန်ခံမှုလည်းမရှိပါဘူး။ဒီလိုအခြေအနေတွေကအချိန်များစွာထပ်ကဖြစ်နေတာပါ။ဒါရီကိုရပ်တန့်ဖို့လိုပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့အရေးယူမှုတွေချမှတ်ဆောင်ရမယ့်အချိန်ဖြစ်ပါတယ်
။ဘယ်လိုထိရောက်တဲ့အရေးယူဆောင်ရမှုတွေကိုပြောတာပါလဲ။
As Amnesty International, we're calling for a global arms embargo. We're calling for specific targeted financial sanctions against senior military officials.
Tomorrow, Amnesty International နဲ့တောင်းဆိုတာကတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုတွေပိတ်ပင်သွားဖို့နဲ့အကြီးအကဲစစ်ဘက်ကောင်ဆောင်တွေပြစ်မှုကျူးလွန်နေတဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေအပေါ်တီးခြားပြစ်မှတ်ထားတဲ့ဗဏ္ဍာရေးဆိုင်ရာတန်ခါအရေးယူမှုတွေချမှတ်ဖို့ပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာဖြစ်အားပေးနိုင်တာနောက်တစ်ခုကတော့ရှစ်သတင်းမှတ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရခိုင်အရေးကိစ္စအပါအဝင်မြမအရေးဆွေးနွေးတဲ့အခါမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရချမှတ်သွားဖို့ပါရခိုင်ပြည်နယ်အခြေအနေတခုလည်းမဟုတ်ပါဘူးကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာအခြေအနေတွေကပုံမဆိုးဝါးလာနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းကျဆင်းလာနေပါတယ်ဒါကြောင့်မြန်မာအစိုးရဘောတန်တမန်ရေးအရဖိအားတွေတွန်းမြင့်ပေးသွားရပါလိမ့်မယ်
ရခိုင်ပြည်နယ်တွင်းခြေနေတွေနဲ့ပတ်သက်လို့သူတို့စုဆောင်ရရှိတဲ့အချက်အလက်တွေ၊ satellite ဂျူလူကနေရယူထားတဲ့ဓာတ်ပုံတွေ၊ video မှတ်တမ်းတွေ၊ကိုယ်တိုင်ကြုံတွေ့ရသူတွေရဲ့ပြန်လည်ပြောပြချက်တွေအရမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားအမျိုးသမီးကလင်းငယ်တွေအပေါ်မှာစနစ်တကျအကွက်ချတိုက်ခိုက်နေတာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါဒီဆွတ်ဆွဲချက်တွေမမှန်ကန်တဲ့အကြောင်းဒီဇိုင်းမမှန်ညှဉ်းဆန်းထားပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းမှုတွေဟာအကြမ်းဖက်အဖွဲ့အာဆာကိုချိန်မုံနဲ့ဆစ်စင်ရတာဖြစ်ပြီးလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့အညီဆောင်ရွက်နေတာဖြစ်တယ်လို့မြန်မာတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်ရှင်
။မခင်ဖြူတွေတင်ပြခဲ့တာပါ။အခုတော့တရားမဝင်လက်နက်အမှုရဲ့နောက်ဆုံးအခြေအနေပြောပြပါမယ်။နေပြည်တော်အပြည်ဆိုင်ရာလေစိတ်မှာဖမ်းဆီးမိခဲ့တဲ့တရားမဝင်လက်နက်တွေဟာမြဝတီလမ်းကြောင်းကနေဝင်လာတဲ့လက်နက်တွေလို့ကနဦးစစ်ဆေးချက်တွေအရာသိရပြီးထပ်ပြေးလွတ်မြောက်နေတဲ့တရားခဏ2ဦးကိုဖမ်းမိရင်တော့ဂွင်းဆက်တွေထပ်မံပေါ်လာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ် VOA သတင်းတော့ကိုထက်အောင်ကန်းကသတင်းပေးပို့ထားပါတယ
်နေပြည်တော်ပြည်ပဆိုင်ရာလေစိတ်မှာအော်တိုဝါ15ရက်ညပိုင်းကအရင်ပြည်တော်စုဝင်ကြီးအောင်ဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းစီကနေတရားမဝင်လက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ကနဦးစစ်စီချက်တွေကအခုလိုဖမ်းဆီးရမိတဲ့လက်နက်တွေဟာမြောက်ရီဘက်ကဝင်လာတဲ့လက်နက်တွေလို့သိရပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်ဆောင်ရွက်ရှိပြီးတော့ထပ်တိုးဖမ်းမိတာမရှိသေးဘူးလို့နေပြည်တော်ရဲတပ်ဖွဲ့မှရဲမှုစော်ခင်အောင်က VOV ကိုပြောပါတယ်
။အဲဟုတ်တယ်အဲအကြမ်းမြင့်လို့အဲ့လိုသိရမြောက်ရီအဲဒီတပ်ဖွဲ့နိုင်ငံနေပြီးတော့မှအဲ့လိုမျိုးတွင်းတာပေါ့နော်။အဲ့လိုတွင်းနေဆိုတော့ဟိုလုံးမကြီးတွင်းလာမှဟုတ်ဘူး။ဟိုစစ်စားဘုဒလက်ဆန်နေစအဲ့လိုနေနေတိုင်းတိုင်းနေများပါဘူး။အဲ့လိုလုံးနေတယ်သူတို့စစ်နေစစ်နေစစ်နေတချို့ကမပြောဘူးမပြောဘဲနဲ့တို့ကတချို့ကလည်းဟိုဘက်ထောက်စစ်ဒီဘက်ထောက်စစ်ခြင်းနဲ့အခုအဲ့လိုပေါ့ပေါ်လာတာပေါ့နော်သူ့ဟိုတယ်ကိုစိုက်ဆွဲနေတယ်ဝန်လို့တဲ့ကောင်ကခေါင်းလဲမိရဲ့အဲ့ဒါပါအကုန်မီလို့ပြောတယ်အဲ့ဒီပုံမှာမူတည်ပြီးတော့မှတို့ကသူ့ရဲ့ပါရှိတယ်ရတယ်စိုက်ဆွဲနေတောက်ထားနေပြန်ပြီးတော့ထောက်ကြည့်ပြန်စစ်လိုက်တဲ့ခါကျတော့ထပ်ပေါ်လာပြန်တယ်အဲ့လိုမျိုးပေါ့အဲ့လိုအခုအဲ့လိုတဖြည်းဖြည်းချင်းချင်းထောက်စစ်နေတာပေါ့နော်နောက်ဆက်တူတာတော့လို့စစ်ချက်ချာတူရမှရှိသေးဘူး
ဒ ဒီကနေ့ဒီလူစနစ်ရောက်လနဲ့21လက်တီဖန်စီရမီစစ်စစ်တာပြီးဖြိုးကိုတင်ဆက်တဲ့ပတ်သက်ဆက်သွယ်သူတရားခဏဦးမှာထွက်ပြေးလို့မြောက်နေပြီးဖန်စီရမီဘာကဂွင်းဆက်တွေပေါ်လာနိုင်တယ်လို့ရေမှုဆိုခင်အောင်ကဆက်ပြောပါတယ်
။နောက်၄ယောက်လွတ်နေရှိတယ်၄ယောက်လွတ်နေ။အဲ့ဒီတယောက်အဲ့ဒီတယောက်ရရင်လည်းတော်တော်ထပ်ပေါ်လာနိုင်လားလားရှိသေးတယ်။နော်။ဖန်စီမီယာမီမူသူ့ရဲ့တပည့်နဲ့ဖန်စီရမီ၄ယောက်ရှိသေးတယ်။အဲ့၄ယောက်လိုအပ်သေးတယ်။အဲ့၄ယောက်လွတ်ပြီးဂွင်းဆက်ကြီးတခုလုံးကပို့ပြီးတော့မှပြည့်စုံပြီးပေါ်လာလိမ့်မယ်။
ပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်ဆိုးကကြံရှိရဲလန်းနဲ့ဂွန်ဆက်တွေကိုဖန်းစီသိမ်းစီရမီဘုကဦးစားပေးဆောင်ရွက်နေပြီးတည်တယ်ဥပဒေတွေပေါ်ချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးကိုဖော်ထုတ်ပြီးဆောင်ရွက်သွားမယ်လို့မနေ့ကနေပြည်တော်မှာတင်လောက်တွေကိုပြောကြားခဲ့ပါတယ်။နေပြည်တော်ပြည်ပဆိုင်ရာလေဆိပ်မှာလန်းနဲ့မွေးဆေးဝါးတွေဖန်းစီရမီရဲ့အတွက်ဖြုတ်ကိုတင်ဆက်တဲ့အပေါင်းပါနှုတ်ကိုနေပြည်တော်အေလာနေမီရဲစခန်းကမူရပုံမလက်နက်ပုံမတွေနဲ့မှုဝက်ဆောင်ရွက်ထားခဲ့ပါတယ်။အစပထမပိုင်းဖန်စီရမီချိန်မှာတော့လက်နက်ပုံမ16စနဲ့ဖွင့်လျက်မှာလက်နက်တွေထပ်မံတွေ့ရှိခဲ့တဲ့အတွက်လက်နက်ဥတွေပုံမ16ကနဲ့ပြောင်းလဲဖွင့်လှစ်ခဲ့ပါတယ်။နေပြည်တော်ပြည်ပဆိုင်ရာလေဆိပ်မှာအော်တိုဘာ15ရက်နေ့ကတရားမဝင်လက်နက်နဲ့မွေးစေဝါတွေကိုဖန်စီရမီရနဲ့ဆက်ဆက်ပြီးရန်ကုန်နဲ့နေပြည်တော်မှာရှိတဲ့ဖြူကိုတင်ဆန်းပိုင်း ACE ရုံးတွေဟိုတယ်တွေကိုဝင်ရောက်ရှာဖွေစစ်ဆေးရကနေနောက်ထပ်တရားမဝင်လက်နက်တွေနဲ့မွေးစေဝါတွေဖန်စီရမီတာပါ။ဖြူကိုတင်ဆန်းဟာ ACE လုပ်ငန်းစုအကြီးအကဲသူဖြစ်တယ်လို့2012ခုနှစ်ကရာဂီတိုင်းဒေသကြီးမြောင်းမြောင်းမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ပြည်ခိုင်မျိုးပါတီကနေဝင်ရောက်ရှင်နိုင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီလိုမြန်မာနိုင်ငံတည်းလက်နက်ဖန်ဆီးရရှိတဲ့သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေချိန်မှာပဲစကိုင်းတိုင်းကလေးဝါမြို့နယ်ဘက်မှာလည်းအိန္ဒိယနယ်စပ်ကနေတင်သွင်းလာတဲ့ပေါက်ကွဲစေတတ်တဲ့ဒီတိုနေတာစနစ်တန်4000ကိုကလေးဝါမြို့နယ်ရဲတပ်ဖွဲ့ကဖမ်းမိခဲ့တာပါ။ပေါကွေးရေးပစ္စည်းတွေနဲ့အတူဖမ်းမိထားတဲ့လူတွေကိုတော့ပုံမှန်9နဲ့အတူအေးအေးယူထားတယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပါ။
အိန္ဒိယနယ်စပ်ကနေတင်သွင်းလာတဲ့ပေါကွဲစီတက်တဲ့ဒီတိုနေတာ4000ခန့်ကိုစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်ပူပေါင်းရဲတပ်ဖွဲ့တွေကနေဖမ်းဆီးရမိခဲ့တာပါ။ဖမ်းဆီးရရှိမှုအခြေအနေနဲ့ပတ်သက်လို့ကလေးဝါမြို့နယ်ရဲစခန်းကရဲတပ်ဖွဲ့မှဝန်ထမ်းကအခုလိုပြောပါတယ်
။လေးလက်မှတ်ပတ်လဲစက်ကုပ်ကြီးကမှသူအခုပြရပါတော့နော်။ဘူး400ပါခင်ဗျာအတုံးကြီးမုန်းတွေကဒီလိုနေတာကသူကဖောက်ခွဲတဲ့နေရာမှာသုံးတာပေါ့နော်အိန္ဒိယဘက်ကသုံးတဲ့တော့အိန္ဒိယဘက်ကလည်းသူကဟိုသုံးမှတ်နေအောင်ယူသွားတာသူတို့ကောလင်းဘက်ကအဲ့ဒါလုံမရှိတဲ့နေရာကိုယူနေလို့ပြောနေတယ်ဖောက်ခွဲစစ်တော့အစ်စင်းရအုပ်ကိုပုံမှန်ငါးနဲ့ကျွန်တော်ကလေးဝရဲစခန်းပေါ့အင်းခါပါအ
ောက်တိုဘာလ16ရက်နေ့မှာကလေးခရိုင်နဲ့ကလေးဝမြို့နယ်ပူပေါင်းရဲရင်အဖွဲ့ကနေကလေးဝရေဦးတန့်စင်ကားလိုက်မှန်တိုင်104 105ကြာကလေးဝမြို့ဘက်ကနေမောင်းထင်လာတဲ့ကားတစ်စီးကိုရှာဖွေစစ်ဆေးရမှာပောက်ကွဲစီတက်တဲ့ဒီတိုနေတာ4000ခုနဲ့အတူလူနှုတ်ဦးကိုဖမ်းဆီးရမိခဲ့တာပါကလေးဝမြို့နယ်မှာဒီလိုပောက်ကွဲစီတဲ့ပစ္စည်းတွေကိုမကြာခဏဖမ်းမိတယ်လို့ကလေးဝမြို့ခံသူကပြောပါတယ်
တကယ်ရမင်းလည်းလုပ်ရဲ့အချိန်ပေါ့ဒီလိုအရာကိုစာမေးပြစီကပြစီရမို့4000ကြာအခုကလက်တစ်ဖက်လောက်ပဲရှိရတယ်။အခုရေလေးကောင်းကိုကြားပြရတယ်။ပေါ့တော့ဒီရဲ့ပစ္စည်းတွေကျွန်တော်တို့ဒီမှာတော့ပထမဆုံးတော့မဟုတ်ဘူးပေါ့။ဒါပေမဲ့လက်တွေကလည်းကြားပြရဦးကြတာ
။ပြီးကြတဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအိန္ဒိယနိုင်ငံကနေတင်သွင်းလာတဲ့ပောက်ကွဲစီတတ်တဲ့မီးရှို6000ကိုချင်းပြည်နယ်ခိုင်ခိုင်မြို့နယ်စုပေါင်းစစ်ဆေးရေးဂိတ်မှာရှာဖွေဖမ်းဆီးရရှိခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဒီရက်ပိုင်းတွေမှာပောက်ကွဲစီတတ်တဲ့ပစ္စည်းတွေတရားမဝင်လက်နက်တွေဖမ်းဆီးရရှိမှုတွေဟာပုံမှန်များပြားလာနေပါတယ်။အရင်ဆိုရလက်ထက်ပြည်တော်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့တားဖြစ်သူဖြိုးဘူကိုတင်ဆန်းနဲ့အပေါင်းပါစီကနေပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတရားမဝင်လက်နက်နဲ့မူရေးစေဝါတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွေးဆက်တရခန်းတွေကိုစုံစမ်းဖော်ထုတ်ခဲ့ရမှာဒီနေ့ထိတော့လူ12ယောက်လက်နက်23လက်ဖမ်းဆီးသိမ်းဆီးထားတယ်လို့ဒီထက်ရေးဒုတိယဝန်ကြီးပူကျုပ်အောင်စိုးကပြောပါတယ်အခုလိုတရားမဝင်လက်နက်တွေပြန့်ကျဲနေတာဟာနိုင်ငံတော်လုံခြုံရေးအခြေအနေရထိခိုက်မှုတွေရှိနေတယ်လို့သမတော်ရာရှိဟောင်းဦးနေမျိုးစင်ကအခုလိုသုံးသပ်ပါတယ
်။လက်နက်တွေကအားနာဖို့တခြားရတာမဟုတ်လို့ဒီလိုပလန်တွေရှိလက်နက်တွေဒီလိုပြန့်ကျဲထိကောင်းတာတွေရှိရလို့သမတော်သုံးသပ်ပါတယ်။လက်ရှိဒီလိုဆေးရဆက်တော့ဆွေးနွေးရတဲ့နေရာရှိတယ်။အဓိကတောင်းရှိတဲ့ကာကွယ်ရေးဆွေးကြီးတွေဟာတောင်းဝင်အစ်မဆန်းဆောင်နိုင်ဘူး။လုံခြုံရေးအတွက်ဒီလိုပေါ်တော့ဒီကြောင်ဒီစုံမှုအတွက်ကဒီလိုကစောင့်ဆောင်ဖို့တဲ့ဒီအဲ့ဒီဒီဇိုင်းရှိတဲ့ဟိုအပြည့်လာတယ
်လက်ရှိ28ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးဖွဲ့စည်းတွေဟာတမတော်ကာကွယ်ရေးဦးစီးချုပ်လက်အောက်မှာသာရှိတဲ့အတွက်အစိုးရထိန်းချုပ်မှုအောက်မှာကင်းလွတ်နေတဲ့အနေအထားကြောင့်လုံခြုံရေးနဲ့ဆရာဥပဒေစိုးမိုးရေးလှုပ်ဆောင်မှုအပိုင်းမှာအားနည်းနေဆဲဖြစ်ပြီးနိုင်ငံတော်ကြီးကဲ့သို့ရဲ့လုံခြုံရေးကိစ္စတွေဟာစိုးရိမ်စရာအနေအထားမှာရှိနေတယ်လို့လည်းဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ရရှိများရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်နဲ့နဲ့မူရစီဝါတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲ
လက်နက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်။အခုလိုတရားမဝင်လက်နက်တွေဖမ်းဆီးမိတာမကြာခဏမူရစီဝါတွေအများအများဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဝင်စုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လောက်ရမျိုးတွေကိုထိထိရောက်ရောက်အေးမြူနိုင်တာဘာကြောင့်များပါလဲ။အရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေဆိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုဆိုပါရစေ
။နာမည်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ VOA ကဆွေးနွေးပြီးသမျှတိုက်ရိုက်လေးလိုက်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ Internet စာမျက်နှာမှာပါဝင်ရောက်ဖတ်ရှုနားဆင်နိုင်ပါ रे ခင်ဗျာအခုတော့ကမ္ဘာပြည်သူတွေစိုးရိမ်စိတ်နဲ့စောင့်ကြည့်နေကြတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်မြောက်ကိုရီးယားခင်ဂျွန်အွန်းအစိုးရရဲ့နျူကလ িয়ার အစီအစဉ်နဲ့တာဝေးပြစ်လုံးလက်နဲ့အစီအစဉ်တွေရပ်တန့်ဖို့အတွက်တန်တမာရေးနီးလန်းရတိုးပမ်းမှုတွေကိုမြောက်ကိုရီးယားပေါ်ပထမဦးဆုံးဘုံကျဲတဲ့အချိန်တိလက်ဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ရေတင်းမာမှုတွေဖြစ်နေပြီးစစ်ဖြစ်ပွားမဲ့ရေတိုးလာနေတဲ့အချိန်ထဲမှာပဲငြင်းငြမ်းစွာဖြည့်ရှင်းရေးဟာလည်းအလံဝေးနေဆဲဖြစ်ပါတယ်။ဒီအကြောင်း Brian Patton ပြပို့ထားတဲ့သတင်းစာကိုကိုငင်းညံ့ကပြောပြမှာပါ
။မြောက်ကိုရီးယားနျူကလ িয়ার ချိန်ချောက်မှုကိုတန်တမာရေးရဖြည့်ရှင်းတဲ့နေရာမှာမကောင်းမြင်နေတာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ညှိနှိုင်းတဲ့နေရာမှာသုံးတဲ့နီးလန်းတစ်ခုလည်းဖြစ်နိုင်ပါတယ်။American Tamara Trump က
I think I might have a somewhat
different ကျွန်တော်ကတခြားလူတွေနဲ့မတူတဲ့နီလန်းတွေမတူတဲ့ခံယူချက်တွေရှိတယ်လို့ထင်ပါတယ်။နောက်ပြီးတခြားလူတွေနဲ့မတူပို့ပြီးတော့ပြင်းထန်အားကောင်းတဲ့ခံစားချက်မျိုးရှိပါတယ
်။ဒါပေမဲ့ဒါဟာလည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ထိပ်ခုတက်ဆင်ထားတဲ့တိုက်ချင်းပြစ်ဒုံးကျည်ထုတ်လုပ်ဖို့စ조사နေတာကိုစီရေးရရက်တန့်မှုရေးဆန်းခင်းရန်ပြောနေတာလည်းဖြစ်နိုင်ပါတယ်။ရုံစိတ်တက်တူကနိုင်ငံတကာလေးလာရေးပေါမောက်ခဂျွန်ဒယ်လရီက
This administration not just Trump the administration
Trump တယောက်တည်းမဟုတ်ပါဘူးဒီဆူရဟာအနာဂတ်အချိန်တစ်ခုအတွက်စနစ်တကျကိုပြင်ဆင်နေတာပါကျွန်တော်နားလည်တယ်လို့ပြောရင်တော့နောက်တစ်နှစ်လောက်ကြာတန်တမင်းနီးလန်းတွေကြာဆုံးသွားတဲ့အခါအတွက်ပါ
လက်တလောစစ်တမ်းတွေအရသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့ Republican ထောက်ခံသူတွေအကြားမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြစ်ဒုံးကျည်နေရာတွေကိုကြိုတင်တိုက်ခိုက်ဖို့ထောက်ခံသူတွေတိုးလာပေမဲ့လည်း American အများစုကြီးကတော့ဒီလိုလှုပ်ဆောင်ဖို့ကိုကန့်ကွက်ပါတယ်အမေရိကန်ကိုတိုက်ခိုက်မဲ့ NDA ကိုကြိုတင်ကာကွယ်လိုက်ရတာလို့အကြောင်းပြချက်ပေးနိုင်ပေမဲ့တက်တည်ပြဖို့အတွက်တော့ခက်ခဲမှာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်အစီအစဉ်ကိုအင်တာနက်ဆိုင်ဘာကဝင်ရောက်နှောက်ယှက်အဖြတ်အမှောက်လှုပ်ဆောင်တာပဲဖြစ်ဖြစ်ပျုံယမ်းမှာရှိတဲ့ကင်ဂျုံအုနဲ့ခေါင်းဆောင်တစုကိုလှုပ်ကြံတာပဲဖြစ်ဖြစ်ဘလို့စီးရေးလှုပ်ဆောင်မှုကိုမဆိုတောင်ကိုရီးယားနဲ့အဲ့ဒီမှာအခြေဆိုင်တဲ့အမေရိကန်တပ်သား 28,000 ကိုအပြင်းထန်လက်တုံ့ပြန်တာမျိုးကြုံတွေ့ရမှာဖြစ်ပြီးတော့အဲ့ဒီဒေတာတစ်ခုလုံးကိုနျူကလ িয়ার စစ်ပွဲအတွင်းဆွဲခေါ်သွားနိုင်ပါတယ်။မြောက်ကိုရီးယားလေးလာသူဒေးဗစ်စတော်ရပ်က
I think that would be morally diplomatically
အဲ့ဒါမျိုးဆိုရင်တော့ကျင်းဝင်ပိုင်းဆိုင်ရာအရာကိုတရမန်ကြီးအရာကိုမဟာဗျူဟာအရာကိုနိုင်ငံရေးအရာကိုပျက်စီးဆုံးရှုံးမှုကြီးပါပဲ။ကိုရီးယားပြည်သူတွေအတွက်တောင်မကဒေတာတစ်ခုလုံးအပါအဝင်အမေရိကန်ပြည်ထောင်စုအတွက်လည်းပါပါတယ်
။ Trump အစိုးရရဲ့ရန်လိုတဲ့ရည်ရွယ်ချက်တွေတောင်ကိုရီးယားနဲ့ဒီအပတ်အတွင်းပူရက်စီရေးလေ့ကျင့်မှုတွေတိုးလာတာတွေကလည်းသူ့နိုင်ငံကိုနျူကလ িয়ার လက်နက်နဲ့ကာကွယ်ဖို့အကြောင်းပြချက်ကောင်းတွေဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားအနေနဲ့တာဝေးပြစ်ဒုံးကျည်တွေလက်တလောဆန်းသက်ဖို့လည်းရှိနေပါတယ်။နှစ်ဖက်စလုံးကတော့တင်းမာမှုတွေကိုလျှော့ချမယ်ပုံမရှိတဲ့အပြင်အစွန်းဆုံးအထိရောက်အောင်ဆက်ထိန်းသွားမယ်ပုံရှိနေပါတယ်ခင်ဗျာ
။ကိုချင်းချင်းတင်ပြခဲ့တာပါခင်ဗျာ။တင်းမာနေတဲ့မြောက်ကိုရီးယားအရင်းနဲ့ပတ်သက်ပြီးနားဆင်ရအပြီးမှာတော့ဒီမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝယ်အတွင်းမှာရင်သားကင်ဆာအကြောင်းနားဆင်ရမှာဖြစ်တယ်လို့ဒီ NLD နဲ့ ANP ပါတီတို့ပူးပေါင်းဆောင်ရွက်မှုဘယ်လိုလိုအပ်တယ်လဲဆိုတာလေးပါနားဆင်ရမှာပါ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဗုဒ္ဓဦးလေးညဘက်အစီအစဉ်တွေကိုည10နာရီအထိ line to meter 25 kilohertz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 585တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့လူဒူးနဲ့ကျမ်းမာရေးအာကစားကန္တာနဲ့စတာရီနဲ့အတူဒီဦးကျော်ဇန်တာရဲ့မြန်မာအရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
NLD အစိုးရကတော့ကျမတို့နဲ့ပူးပေါင်းဆောင်ရွက်မှုအရင်အားနေပါတယ်အခုချိန်ထိ။အခုဆိုလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာတည်သူလူထုကအားပေးထောက်ခံ
မကြခင်နောက်ပိုင်းမှာပြည်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီရင်သားကင်ဆာဖြစ်နေပြီဆိုရင်တိတိချင်းအသေးချာတက်ကြွတဲ့ဆရာဝန်နဲ့ပြသဖို့လိုတယ်လို့ဆေးပညာရှင်တွေကအကြံပေးပါတယ်ပြောအောင်ကုသပေးမယ်လို့ကြေညာနေတဲ့နေရာတွေစီသွားပြီးအဆင်မပြေရင်ယောဂကျွမ်းမဆေးရုံရောက်လာကြတာကအန္တရာယ်အရန်များတယ်လို့ပြောပါတယ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကပြောပြမှာပ
ါ Traditional medicine နီးလန်းနဲ့လုံဖူးကျိတ်တွေကိုပျောက်ကင်းအောင်ကုသနိုင်တယ်လို့ဆိုတာကြောင့်တောရောက်ကုသမှုခံယူနေကြတဲ့ရင်နာကင်ဆာယောဂဝေဒနာရှင်တွေဟာယောဂပျောက်ကင်းမှုမရှိပဲဆေးရုံစိကံတွေကိုရောက်ရှိလာတဲ့အခါမှာကင်ဆာအဆင့်မြင့်နေတာကြောင့်အသက်ဆုံးရှုံးရတာတွေကိုကြုံတွေ့နေကြရပါတယ်ရင်နာကင်ဆာယောဂဟာစောစောစီးဖော်ထုတ်သိရှိပြီးဆေးရုံစိကံတွေမှာအချိန်မီကုသမှုပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်တာကြောင့်ယောဂရှိပြီလို့တန်တရားရှိတဲ့အခါဆရာဝန်နဲ့အများဆုံးပြသတိုင်ပင်သင့်တယ်လို့ခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးညင်ညီနိုင်ကပြောပါတယ
်ဆေးလိမ့်လာနဲ့ပျောက်တယ်လို့ပါဖြစ်တာနဲ့ပျောက်အမြင့်ထုတ်တယ်လို့ဘာလို့လဲဝဲလေဝေးနေကြတဲ့အခါမှာတကယ်နောက်ဆုံးကုပေးနိုင်တဲ့စီရောက်လာလို့ရှိရင်သူကအဆင်အမြင့်နေတဲ့ဟာတွေဖြစ်သွားတယ်အဲ့တော့ကိုကပိုခက်ခဲတာပေါ့နော်မလို့ဘဲနဲ့ကုန်ကြတာတွေဟလာမလို့ဘဲနဲ့အသက်ဆုံးရှုံးတာတွေအဲ့ဒါတွေအများကြီးဖြစ်လာတဲ့အတွက်အဲ့လိုမျိုးတွေမယုံကြဘဲနဲ့ဒါကျွန်တော်အနောက်တိုင်းဆေးပညာကိုဟောဖြစ်လို့ပြောတာမဟုတ်ပါဘူးဒါကကျွန်တော်တို့သက်သေပြထားတဲ့ဟာ research တွေအရာသက်သေပြထားတဲ့ဟာကိုဆိုလိုတာပါ
တိကျခိုင်မာတဲ့တက်သေးတာကတွေမပြနိုင်ပဲကင်ဆာအလုံးစိတ်တွေကိုကုသပေးနိုင်တယ်လို့ကြေညာနေတဲ့သူတွေဟာဆိုရှယ်မီဒီယာတွေပေါ်ကိုပါရောက်ရှိလာနေပါတယ်တက်သေးတာကမရှိတဲ့ကုသမှုတွေကြောင့်ဆေးရုံစိတ်ကန်းတွေကိုအချိန်လုံမှရောက်ရှိလာလေးရှိတယ်လို့ဒေါက်တာဦးမြင့်နိုင်ကပြောပါတယ
်ဗမာနိုင်ငံမှာကျွန်တော်တွေ့ပြီးတော့ပေါ့လေအကုန်လုံးတော့မဆုံးလို့ပါဘူးနည်းနည်းလေးနောက်ကျမှလာကြတဲ့ဟာတွေရှိနေတယ်ဘာကြောင့်လဲဆိုတော့ဒါကျွန်တော်တို့ဒီမှာနည်းနည်းလေးhealth education မှာအားနေတဲ့အခါမှာဟိုရှေးရိုးဆွဲယူစားတွေလားဒီလိုပဲပုံဝန်ကျင်ပြောကြတဲ့ဟာတွေဟာလားအခုဆိုလို့ချင်းအလုံးအဖူကြီးပျောက်တယ်ပါတယ်ဆိုတော့ဟာလားကျွန်တော် traditional medicine ခေါ်တဲ့ဟာတွေအားလည်းတော်တော်လေးရှိနေတယ်အခုနောက်ပိုင်းဆိုရင်ဒါ Facebook အကူအညီနဲ့တော်တော်တောင်တွေ့နေရသေးတယ်ပြန်ပြီးတော့ဟိုကျွန်တော်သိထားတဲ့လောက်ပြောရရင်ဒီ traditional medicine မှာကင်ဆာကိုကုနိုင်တယ်ဆိုတဲ့ဟာကျွန်တော်တို့တသက်ပြထားတဲ့အနေနဲ့မရှိသေးပါဘူး
။ရင်းသားမှာအလုံးစိတ်တွေ့တိုင်းကင်ဆာယောဂါလို့အတိအကျမပြောနိုင်တာကြောင့်ဆက်သက်စစ်ဆေးမှုတွေကိုစနစ်တကျပြုလုပ်ပေးဖို့လိုအပ်ပါတယ်။ကင်ဆာကျိတ်ဖြစ်ခဲ့မယ်ဆိုရင်ကုသမှုတွေကိုအများဆုံးခံယူပေးရမှာဖြစ်ပါတယ်
။ယူယူအလုံးအကျိတ်ဖြစ်နိုင်တယ်လို့ကင်ဆာလည်းဖြစ်နိုင်တယ်။ဒါပေမဲ့အလုံးအကျိတ်ဖြစ်ပြီးဆိုတာနဲ့တော့အရေးအကြီးဆုံးကဟာလာကင်ဆာဟုတ်မဟုတ်ဆိုတဲ့ဟာကိုစစ်ဆေးဖို့လိုတာပေါ့နော်။အဲ့တော့စစ်ဆေးတဲ့ဆိုတဲ့နေရာမှာဆရာဝန်ကစမ်းသပ်စစ်ဆေးရုံတွေမကဘဲနဲ့ဒီဓာတ်မှန်ရိုက်တဲ့ကိစ္စတွေနော်အသားစားစစ်ဆေးတာတွေအဲ့ဒါတွေပါလုပ်ပြီးတော့မှကျွန်တော်တို့ကင်ဆာဟုတ်မဟုတ်ကိုပြောလို့ရပါတယ်ရိုးရိုးအကျိတ်ဆိုရင်ရောကျွန်တော်တို့ထားမှလာဒါတော့လူနာအဓိကပေါ့လေကျွန်တော်တို့ကတော့ဟုတ်ပြီရိုးရိုးအကျိတ်ဆိုရင်ဒါအသိပူစရာမလိုဘူးလို့ပြောလိုက်မယ်ဟုတ်ပြီကင်ဆာဆိုရင်တော့ဒါအရေးကြီးတာပေါ့နော်မဖြစ်မနေကုရမှာပေါ့
ရနာကင်စာယောဂါကိုစောစောစီစီဖော်ထုတ်သိရှိစေနိုင်မှုအတွက်အသက်40ကျော်လာတဲ့အမျိုးသမီးတိုင်းဟာရနာကင်စာဆန်သက်စစ်ဆေးမှုတွေကိုနှစ်စဉ်ပြုလုပ်ပေးဖို့လွယ်ပါတယ်အခမဲ့ရနာဆန်သက်စစ်ဆေးမှုတွေကိုနိုင်ငံတော်အစီအစဉ်နဲ့လှုံ့ဆော်ပေးနိုင်မယ်ဆိုရင်ရနာကင်စာယောဂါကိုစောစောစီစီဖော်ထုတ်သိရှိနိုင်ပြီးပျောက်ကင်းအောင်ကုသနိုင်တဲ့ရာဂိုင်းနှုန်းတွေတိုးမြင့်လာမှာဖြစ်တယ်လို့ဒေါက်တာဦးညီညီနိုင်ကပြောပါတယ
်ဗမာနိုင်ငံမှာကျွန်တော်တို့ National Program ဆိုတာမရှိသေးဘူးတခြားနိုင်ငံတွေမှာတော့တခြားနိုင်ငံဆိုတာတချို့ပေါ့လေအာရှမှာတော့မလုံနိုင်သေးတာများပါလေ American US နဲ့နိုင်ငံကြီးတွေပေါ့လေတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့သူတို့ National Program နဲ့ကိုအသက်40အထက်အမျိုးသမီးတွေအကုန်လုံးသူတို့ကခေါ်ပြီးတော့ဟိုခေါ်လဲဆိုတော့မဖြစ်မနေလာမယ်ဆိုတာတော့မဟုတ်ဘူးသူတို့က invitation ဟိုလုပ်လိုက်တယ်နောက်ပြီးတော့ဆေးရုံကိုဆေးကန်းကိုခေါ်ပြီးတော့ mammogram ကို free ရိုက်ပေးတာအဲဒီဟာမှာတော့နိုင်ငံရဲ့တက်နိုင်တဲ့ပုံမှန်မှုတီးပြီးတော့အချို့ကလည်းတစ်နှစ်တစ်ခါလုပ်ပေးတယ်တချို့ကလည်းသုံးနှစ်တစ်ခါလုပ်ပေးတယ်ဒါကအကုန်လုံးပေါ့နော်တနိုင်ငံလုံးကလူအမျိုးသမီးအသက်40အထက်အမျိုးသမီးတွေကိုအကုန်လုပ်ပေးတာအဲ့ဒီတော့သူတို့စီမှာကတော့ဒါ early detection ခေါ်တဲ့စောစီးသိနိုင်တဲ့ကင်ဆာကိုဖြန့်ပြုတ်စောစီးသိနိုင်တာရဲ့အားတော့မြင့်တာပေါ့ကျွန်တော်တို့စီမှာကတော့အဲ့လိုမျိုးမလုံနိုင်သေးတဲ့အတွက်ကျွန်တော်တို့ကတော့ health education ပဲပေးရတာပေါ့
တောင်နေကြံ့ကြာမှုတွေရှိတဲ့အခါရနာကင်ဆာယောဂအဆင့်မြင့်ပြီးအသက်ဆုံးရှုံးမှုတွေရှိနေတာကြောင့်ဤစနစ်မှန်မှန်နဲ့စောစောစစ်စစ်ဖော်ထုတ်ကုသမှုခံယူသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်တဲ့လူဒူးနဲ့ကျန်းမာရေးအစီအစဉ်နားဆင်ရအပြီးဒီတစ်ပတ်မြန်မာမြန်မောက်ရေးရာဆွေးနွေးခမ်းမှာတော့ရခိုင်မြောက်ပိုင်းပြည်ထနာဟာပြည်တော်စုရဲ့အချုပ်အခြာအာဏာပြည်တော်စုလုံခြုံရေးတို့နဲ့ပတ်သက်နေတယ်ဆိုတာအားလုံးလက်ခံထားကြပေမဲ့ဒီပြည်ထနာကိုကန့်တွဲဖြေရှင်းတဲ့နေရာမှာတော့အထူးသဖြင့် NLD အစိုးရနဲ့ရခိုင်အမျိုးသားပါတီတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာနေပါနေပါတယ်။တိုင်းပြည်အတွက်အရေးကြီးတဲ့ဒီပြည်ထနာမှာနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ။ ENP ပါတီဗဟုအလို့မှုဆောင်အဖွဲ့ဝင်ရသေးတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝင်နဲ့ဦးကျော်စံသာတို့ဆွေးနွေးတုံ့သက်ထားတာပ
ါကျွန်မဒေါ်ခင်စောဝင်ခင်ဗျာမြန်မာနိုင်ငံနောက်ဖက်နေဆက်ပြဿနာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့ပတ်သက်တဲ့အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ဒါကိုအလေးထားဖို့အတွက်ဆရာမတို့ရဲ့ ANP ပါတီကလွှတ်တော်မှာမကြာခဏတင်ပြခဲ့ပါတယ်ဒါကိုအစိုးရကတော့ NLD ပါတီကိုကိုးစားပြုတဲ့လွှတ်တော်ဥက္ကဋ္ဌအပါဝင်သူတို့ကလည်းမခံရဘူးအများနဲ့ပယ်ချခဲ့တယ်အခုအခါမှာတော့ NLD အစိုးရကဒါကိုလက်ခံလိုက်ပါပြီဒီတိုက်ခိုက်မှုဟာအမျိုးသားလူမျိုးရေးနဲ့ပတ်သက်တဲ့ဒီလူတွေဟာအကြမ်းဖက်သမားတွေလို့လည်းပဲသူကအသိမှတ်ပြုလိုက်ပါပြီဆိုတော့တနည်းအားဖြင့်ပြောရင် ANP ပါတီကဖြစ်စီခြင်းတဲ့အတိုင်းတော့ဖြစ်လာပြီလို့ဆိုရပါလိမ့်မယ်ဆိုတော့ ANP အနေနဲ့ဒီအရေးမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘယ်လောက်ရှိလာပြီလဲဆိုတာမေးချင်ပါတယ်
ဟုတ်ကဲ့ပါကျမတို့အနေနဲ့ကလည်းပြည်သူ့အတင်မြောက်လိုက်တဲ့ဒီဆိုာနဲ့ကျမတို့ပူပေါင်းဆောင်ရွက်ဖို့ဒုလလလားရှိပါတယ်ဒါပေမဲ့ကျမတို့အရင်တုန်းကဒီခွေးစည်းပုံအခြေအနေရဝန်ကြီးချုပ်ကိုပေးရကျမတို့ကဟိုပြည်ညာချက်တက်ဆောင်ထုတ်ခဲ့တဲ့အပေါ်နဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများအတိုက်အခံလုပ်မယ်ဆိုပြီးပြောပါတယ်ဒါပေမဲ့ကျမတို့ဒီအတိုက်အခံလုပ်တာဒီကိုယ့်ရဲ့အမျိုးသားအကျိုးစီးပွားအတွက်ပါကျမတို့တူညီခဲ့ရင်ပူပေါင်းလုပ်ဖို့အဆင်ပြေရှိနေကြပါတယ်
။ဟုတ်ကဲ့ကျွန်တော်သိချင်တာအဓိကအဲ့ဒီတော့အခုခါမှာလုံခြုံရေးတိုးမြှင့်ချထားမှုတွေရှိပါသလား။မရှိဘူးလား
။အခုအချိန်မှာတော့လုံခြုံရေးတော့ဟိုလောလောဆယ်မှာရှိနေပါတယ်။ဒါပေမဲ့လည်းအခုအဲ့တချို့သောဘင်္ဂလီတွေကပေါ့နော်ပြောင်းနေကြပါတယ်။အဲ့တဲ့ကြောင့်ဒီဘင်္ဂလီတွေကကျမတို့ဒီရခိုင်တိုင်းရင်းသားဖက်တွေကိုပြန်ပြီးတိုက်ခိုက်ဖို့အခြေအနေရှိတယ်လို့လည်းသုံးသပ်တဲ့အတွက်အခုဆိုရင်လုံခြုံရေးတွေတော်တော်များများအပြန်လေးချထားတာကိုတော့ကျမတို့သိချင်ရပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာမအဲ့တော့အဲ့ဒီလုံလုံရေးတွင်းတွင်းချထားလာပြီဆိုတော့ရှေ့ကိုပူပေါင်းနိုင်မဲ့အလားအလာကိုကျွန်တော်အဓိကသိချင်တာဖြစ်ပါတယ်ဆိုတော့ဘာပဲပြောပြောအဆိုးကိုသူတို့လက်မခံခဲ့တော့လဲလက်တွေ့အခြေအနေကသူတို့ဘက်ကလုံလုံရေးတွင်းတွင်းချထားလာရပြီဆရာမတို့ဘက်ကဒါကိုလူချင်း
မှန်ပါတ
ယ်ဟုတ်ကဲ့အဲ့တော့ဘယ်လိုလဲဆရာမအဲ့ဒီကိစ္စအပြင်တခြားဘယ်လိုပူပေါင်းဆောင်ရွက်မှုတွေရှိလာပါလဲ NLD အစိုးရနဲ့ ANP နဲ့
NLD အစိုးရကတော့ကျမတို့နဲ့ပူပေါင်းဆောင်ရွက်မှုအရင်အားနေပါတယ်အခုချိန်ကြီးအခုဆိုလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာပြည်သူလူထုကအားပေးထောက်ခံထားတဲ့ ANP ပါတီရှိပါတယ်။ခိုင်လူမှုအဖွဲ့အစည်းတွေအများကြီးဖွဲ့စည်းထားတာလည်းရှိပါတယ်။ခိုင်ဖရာတော်ကြီးတွေဖွဲ့စည်းထားတဲ့ဖွဲ့စည်းတွေလည်းရှိပါတယ်။အစိုးရဘက်ကလာပြီးတော့ကျမတို့နဲ့ပူးပေါင်းပြီးတော့လုံဆောင်နေဆိုတဲ့အပြင်ဟာဒီနေ့အချိန်ထိတိတ်ဆိတ်နေပါသေးတယ်။ဒါဖြစ်ဖြစ်အခုအချိန်မှာ ဒီပြဿနာတွေဖြစ်တဲ့အပေါ်မှာဒီရခိုင်တိုင်းရင်းသားအများစုခံစားချက်နာကြည့်ချက်တွေကတော်တော်များပါတယ်အဲ့တော့မြေပြင်အခြေအနေကိုအဓိကသိကြတာတော့ရခိုင်ပြည်နယ်မှာနေထိုင်တဲ့ဒုနာကပြောတဲ့ကျွန်တော်တို့အခွင့်အရေးတွေပဲဖြစ်ပါတယ်ဒီကိစ္စတွေကအခုကတော့တော်တော်လေးငြိမ်သောပါတယ်နော် ဒီပင်ကလေးတရားနောက်ပြီးတော့ပင်ကလားဒက်ကိုခက်ပြီးတော့လာသူတို့ပြောဆိုချက်အရာဆိုငါးသိန်းကျော်ရှိတယ်လို့ပြောပါတယ်အဲ့ဒီကြောင့်သူတို့ကိုပြစ်ပြီးတော့ဒီမှာပြန်နေနေရာချတာဖို့ဆိုလို့ရှိရင်ကျမတို့ရခိုင်တိုင်းရင်းသားတွေရဲ့အစံကိုနားထောင်ဖို့လိုပါတယ်ပြီးတော့ကျမတို့တွေနဲ့ဒီမြေပြင်အခြေအနေကိုအကုန်လုံးပူးပေါင်းပြီးလှုပ်ဆောင်မှကျမတို့အောင်မြင်နိုင်မယ်လို့ကျမအနေနဲ့ပြောချင်ပါတယ်ဟု ဟုတ်ကဲ့ပါနောက်တစ်ခုကဒီမောင်တော်ပူတီတော်ဝန်နေထိုင်တဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုံကြုံရေးတွေနောက်တစ်ခါချင်းမှာလောက်ဆောင်မဲ့အနာကက်စီပေါ်ရေးအတွက်အစိုးရအနေနဲ့ဘလို့အာမခံချက်တွေပေးမလဲဆိုတာကိုလည်းတိတိကျကျပြည်သူတွေကိုပြောပြဖို့ပေးပါလေ အဲ့ဒါမှလည်းဒီပြည်သူတွေကကိုယ့်နေရာမှာကိုယ်ပြန်နေဖို့အားရှိလာတယ်မယ်နောက်တစ်ခါထိုင်သူထုတ်ပန်ကိုဒီအစိုးရအနေနဲ့လည်းအလေးအနက်ထားပြီးနားထောင်ဖို့လိုအပ်တယ်လို့ပြောချင်ပါတယ်ဖြင့်ဟုတ်ကဲ့ပထမဆုံးတစ်ခုကရွေးကောက်ပွဲနောက်ပိုင်းမှာပြည်နယ်အစိုးရခန့်အပ်တဲ့ကိစ္စပြည်နယ်ဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စအားစတယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာပြောတာပါနော်ငါတို bang lo sang bo atwe jamaro dang so phi da ba phit ba de a da go tu lo a ni ne ga jamaro ti min saung 2016 thau lai de a kha ma tu lo na le mu nge lwe gung na phit ba de
okay jamaro naw tuk jamaro ti na ai jamaro myu da lut daw ma naw pi tu lut daw ku sa le phit phit lut daw jan na de a chain ma pi tu ku sa le a chin yin lut taw twe a kha ma aw energy ku sa ri na a lu sa yin taw yin phit phit twe sun pi lo a lut taw pyo ja da le mya si hu ba la a lu si yin go di ki cha go su ni ja ba la
Okay, Chibare, the Maru de Aro, a Pima, a Golok him, Mabe. The Maru, can you check Aro? The NAD Toto, Pusale, Nyadile, Nangendo, a Josie Borbe, Omnemanang, Kangsapu, Otre, Lare Luabe. The Maru, you can't be made that, him now like that Loto Pusale delay, can you get him to Jabare? No, I got the Maru Loto, the Matu, and what is so baby, to go Taha, maybe a chain, they go, they are Nama little, Maru. โอ้ทีโลผิดเตะโลเวจมารุแพ้อยู่บาเดแล้วแต่คาตูรุต้ายเนี่ยป้าเตยเป็ดแขนซาฉะโกตูรุน้าเลยมุไม่ชีบาอูชิแล้วแต่คาจมารุบุตีดาวมองเนาะมาแบงกาลีเดลูอุเยทีโลญาเนเดแบงกาลีเดเยอะเฉอเนแบงกาลีโดเยลูอุเยปอกพ่อมุโลตูโดอ่ะติติจาจาไม่ติบาอูไอ้เดจองเนโหจมารุเยดีเอเอบีปาร์ตี้กะ เสียอุกาโซกะตรุเอเนดีปาร์ตี้กะสุตตกุสลีတွေကိုမောင်းတော့အခြေအနေကိုလာရောက်ဖိတ်ခေါ်မှုတွေရှိပါတယ်အဲ့တော့ဆရာဦးကျော်ဆံမှာမေးတယ်လို့ပါပဲကျမတို့ကအချင်းချင်းဆွေးနွေးမှုတွေရှိပါတယ်မောင်းတော့အခြေအနေတွေကိုလည်းကျမတို့ပြောပြပါတယ်တချို့တွေကတော့နားနေပါတယ်ရှင်ဦးလာဆိုတော့ဖိတ်ခေါ်ပြီးတော့
ကောင်းဆောင်တဲ့အခွေလောက်ပဲနေရဆုံးခေါ်တဲ့လူတွေကိုအားပေးကူညီမှုတွေလာလုပ်တာတော့တွေးပါတယ်။နိုင်ငံတော်သမ္မတကြီးတို့အတိုင်ပင်ခံပုဂ္ဂိုလ်တို့နောက်တစ်ခါလွှတ်တော်ဥက္ကဋ္ဌတို့ကတော့ဒီနေ့အချိန်ကြီးပေါ့လေ။လာရောက်အားပေးမှုတွေရှိပါဘူး။ဒါမဲ့လည်းအဲ့ဒါဒီဘုံချုပ်မှုကိုများသူတို့ကြောက်နေလို့များကျမတို့ဖက်ကိုမလာရေးတာလာလို့ပဲကျမတို့တွေးမိပါတယ်။အခုအန်အဒီခေါင်းဆောင်ဒီနို ဖန်တန်နေဟာနင်းသက်သွားတယ်နှုတ်ဆိတ်သွားစီတယ်ဆိုပြီးတော့သုံးသပ်ကြတာရှိပါတယ်အဲ့ကိစ္စတွေရောဆရာမတို့နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ
ဟုတ်ကဲ့သူကတော့ဟိုတန်တမဲဆန်ဆန်ပြောတော့တာတွေတော့ရှိပါတယ်နောက်ပြီးတော့သူအနေနဲ့ပြောတော့ဓာတ်တွေရတယ်နိုင်ငံတကာကိုဖိတ်ခေါ်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟာဒီနိုင်ငံတကာကတင်ပြထားတဲ့ဟာနဲ့ပြောင်းပြန်ဖြစ်နေပါတယ်၊ကိုယ်လေးချက်တွေရှိနေပါတယ်။အဲ့တဲ့ကြောင့်မြန်မာနိုင်ငံကိုလာပြီးတော့ကြည့်ဖို့ရခိုင်ပြည်နယ်ကိုသူတို့အနေနဲ့လိုက်ပို့ဖို့ဆိုပြီးဖိတ်ခေါ်ချက်တွေရှိပါတယ်။အဲ့တဲ့ကြောင့်လည်းဟိုတလောကစင်တမန်တွေရောက်တာတွေ့ပါတယ်၊နိုင်ငံခြားကကုလသမဂ္ဂလာတာတွေတွေ့ပါတယ်။ရခိုင်ပြည်နယ်တွေကိုတော်ပြီးလေးလာတာတွေရှိပါတယ်။အဲ့တဲ့ကြောင့်ဒေါ်အောင်ဆန်းစုကြည်ဒီအတိုင်းမြင်ခံပုဂ္ဂိုလ်အနေနဲ့တော့ဘာပဲဖြစ်ဖြစ်ပါနိုင်ငံတကာရဲ့ထောက်ခံချက်ကိုတော့တော်တော်များများရတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ် แต่ที่จะมาดูเนี่ยมาในเนี่ยมาพิมพ์นี่เลยฮะเนี่ยตุลกุลาจะมากับพี่นี่เลยฮะเนี่ยรอพี่นี่พิมพ์นี่ดาวรอจะมาดูตัวนี่ยาวอะไรโอเคนั่นก็เรื่องพิมพ์นี่ดาวดองซันซุยก็เต็มไปหมดจูซาร์เลยตัวเราจะมาดูเล็กแค่มาเลยพิมพ์ไปพิมพ์โอ้พี่เลยส่วนเลยจะมาดูทุกคนจงจีบอะไรถ้าเป็นแม่เลยจะมาดูยังไงตั้งยินตาเลยแค่สักเช็ดกูรอดอกเส้นสุจีน่าเลยพูดรู้อะไร
อ่ะกูเนี่ยสังขารเลยยังไงตั้งยินตาอ่ะมีอะไรสุดเลยอ่ะแฟนกูที่วันเว้ยน้าท้องกูรู้ว่าเลยจะมารู้เนี่ยไม่ช่วยเนี่ยเป็นเนี่ยเราที่เกิดสัตว์เอาเงินนี่แบบว่าเขาพูดว่าเราจะมาเยี่ยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยยย လို့ခံစားချက်ရှိနေဆိုရင်အဲ့နိုင်ငံတကာကိုယ်စားလှယ်တွေနဲ့ရခိုင်တွေကဘာကြောင့်တိုက်ရိုက်မတွေ့နိုင်ရတာလဲ ANP ပါတီကကိုဖီအန်တို့လိုလူတွေတခြားနိုင်ငံတကာအဖွဲ့အစည်းတွေသူတို့တွေတိုက်ရိုက်တွေ့ပြီးတော့ပြောလိုက်ပါလားခင်ဗျာအဲ့လိုဘာကြောင့်မတွေ့ဖြစ်တာလဲအဲ့ဒါ
မဟုတ်ပါဘူးရှင်ကျမတို့ဒီကိုဖီအာနန်ကိုဖွေးစီတော့မှလည်းဒီလိုလွတ်တော်မှာကျမတင်ခွက်ခေးပါလေเนาะနောက်တစ်ခါကျမတို့ကဒီရခိုင်ပြည်နယ်လွတ်တော်မှာလည်းကိုဖီအာနန်ဖွေးတဲ့ဟာကိုကျမတို့တင်ခွက်ခေးပါတယ်အဲ့ဒီအဆိုသည်ပြည်နယ်လွတ်တော်မှာအောင်ခဲ့ပါတယ်ပြည်သူလွတ်တော်မှာတော့ဒီရေဆိုချုံခဲ့ပါတယ်ဟာကိုဖီအာနန်နဲ့တွေးစရာအကြောင်းကိုမရှိတော့ဘူးလို့ကျမတို့သတ်မှတ်ထားပါတယ
်အဲ့ကိုဖီအာနန်ကော်မရှင်နဲ့အဲ့ရောNLD အစိုးရကတဆင်းသွားမှလည်းကိုရိုကိုရိုင်းတွေ့ပြီးတော့ရှင်းလိုက်ရင်မရှင်းဘူးလားပို့ပြီးတော့သူတို့ပို့ပြီးသဘောမပေါက်နိုင်ဘူးလားလို့ကျွန်တော်စဉ်းစားမိတာပါ
ကျွန်မနဲ့ရှင်းလာတဲ့ကိုအစိုးရပေါ့နော်ဒီအစိုးရ NLD အစိုးရပြီးပြည်သူတွေတင်းမြန်းထားတဲ့အစိုးရကျွန်တော်တို့ပို့တိုင်းနဲ့လိုလိုလာလာရှိပါတယ်နော်ဒီ NLD အစိုးရတက်လာလို့ရှိရင်ကျွန်တော်တို့ပြောလင်းချက်တယ်လေအများကြီးထားခဲ့ကြပါမယ်အဲ့တကြောင်ဒီအစိုးရနဲ့ပူပေါင်းပြီးတော့မှကျွန်တော်တို့ကအဲ့လိုနော်နောက်တစ်ဆင့်ဟိုတွေးတာကပူပေါင်းနိုင်မယ်လို့သတ်မှတ်ပါတယ်အဲ့ဒါကြောင့်ဒီအစိုးရကမှကျမတို့ကိုဒီလောက်ထိအစီအမံမပြုတ်ဘူးဆိုလို့ရှိရင်ကိုဖီအာနန်နဲ့တွေ့တော့ကျမတို့ဘယ်လိုလုပ်ဘာထုမလဲပေါ့အခုလေကျမတို့လည်းအမေရိကန်သံယုံတွေကကျမတို့ကိုလာတွေ့တာလည်းရှိပါတယ်ကျမတို့အကုန်လုံးအဖြစ်ကြောင့်ပုံစင်ကျမတို့မောင်းတော့မှဖြစ်တဲ့ဟာလေကိုအတို့ကိုဟိုပြောပြပါတယ်ဒါမဲ့သူတို့ကိုအနေနဲ့တော့ကျမတို့အရင်ကြီးယုံကြည်မှုအားနေတာတွေတွေ့တယ်ဘာလဲဆိုကျမတို့ပြောတာဒီသူတို့အရင်ဒါလားမှန်ကန်တဲ့စကားလို့သူတို့အနေနဲ့မသုံးသပ်ဘူးအဲ့ဒါကြောင့်ကျမတို့အနေနဲ့ကတော့အစိုးရနဲ့ပေါ့နော်ကျမတို့တဘောတွေဖြစ်ပြီးမှမှဒီလိုနိုင်ငံတကာကလာတဲ့လူတွေနဲ့မှဆွေးနွေးတာကပိုပေါင်းမိမယ်လို့ထင်ပါတယ်ရှင်
ဟုတ်ကဲ့ဆရာမအခုကျွန်တော်ဒီမှာထောက်ပြချင်တာကတော့လေအမေရိကန်ကွန်ဆူလရီဆိုတဲ့နေရာမှာမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ပြီးမကြသေးညမှာပြောင်းလာတဲ့ဒက်ရစ်မစ်ရှယ်သူဟာကျွန်တော်ထင်ပါတယ်နိုင်ငံတကာသံတမန်တွေကြားထဲမှာရခိုင်ပြည်နယ်အရေးကိုရခိုင်တိုင်းရင်းသားတွေခံစားချက်ကိုသဘောအပေါက်ဆုံးလို့ဟာသူလို့ကျွန်တော်ထင်ပါတယ်ဆရာမဆရာမတို့ဘယ်လိုသဘောရလဲဒက်ရစ်မစ်ရှယ်ရဲ့ပြောဆို
ချက်မှန်ပါတယ်ဒက်ရစ်မစ်ရှယ်နဲ့လည်းကျွန်တော်တို့တော်တော်များများတွေ့ဖြစ်ပါတယ်ကျွေးမိချေတဲ့တော်တော်များများရခိုင်အရေးကိုသူတော်တော်များများလေးလာပါတယ်ကျမတို့နဲ့တွေ့တိုင်းနဲ့ကျမတို့သူ့ကိုဟိုပြောပြဖြစ်ပါတယ်သူလက်ခံတာတွေများပါ
ဟုတ်ကဲ့ကျွန်တော်အဲ့ဒါအကြောင်းပြောတာသူ့လိုပဲတခြားလူတွေကိုလည်းကော်ဖီအနန်တို့ကိုလည်းပဲတွေ့နိုင်မကောင်းဘူးလားလို့စဉ်းစားမိရပါ
အဲ့အရာကတော့ဟိုဟာပေါ့ကျမတယောက်တည်းသဘောတော့မဟုတ်ဘူးပေါ့နော်ကျမတို့အကုန်လုံးဒီ AMP ပါတီမှာရှိတဲ့ခေါင်းဆောင်ပိုင်းတွေကတော့စဉ်းစားပြီးတွေ့မယ်ဆိုတော့လေတမျိုးပေါ့ကိုပြောရပါတယ်
ဦးကျော်စန္ဒာဆွေးနွေးတင်ဆက်တဲ့မြမမျက်မှောက်ရေးရာဆွေးနွေးကံဖြစ်ပါရယ်ခင်ဗျာဒီလိုမျိုး VO ရဲ့အပတ်စဉ်ကဏ္ဍတွေကိုညဘက်9နိုင်ခွဲနဲ့10နိုင်ကြားမှာဖြစ်ဖြစ်မနက်ပိုင်း6နိုင်ခွဲနဲ့9နိုင်ကြားမှာလည်းနားဆင်နိုင်ပါတယ်မနက်ပြန်ကြားတာဝရင်းနေ့ညမှာဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ကျမရေးကဏ္ဍတောက်ကြညမှာတော့အမျိုးသမီးကဏ္ဍသိပ္ပံဤပညာနဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step
that will take us nearer to a truly
revolution.
ဒီမှာနဲ့နိုင်ငံတကာငွေကြေးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို
ဒီလိုမျိုးစီးပွားရေးကဏ္ဍကိုတော့တင်းနာနေညမှာစောင့်မျှော်နားဆင်နေပါတယ်ခင်ဗျာအခုတော့ကိုရန်နိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားကဏ္ဍကိုနားဆင်နေပါပြီမင်္ဂလာပါကျွန်တော်ရန်နိုင်ပါဗီအိုရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာပေါ်လုံးဖွဲ့ချုပ်အတွင်းပေါင်းရောင်ဘာခေါင်းနဲ့ပြည်စီဥက္ကဋ္ဌနဲ့စာအုပ်ကယ်လီဖီယိုကိုဆွစ်အော်နာပိုင်တွေကရာဇဝတ်မှုတွေနဲ့တရားစွဲဆိုလိုက်ပါတယ်အမေရိကန်အသင်းကမ္ဘာဖလားခြေစစ်ပွဲမှာအောင်နာကြောင့်နီးပြဘရုစ်အရီနာနှုတ်ထွက်သွားခဲ့ပါတယ်ဒါမျိုးစေးသုံးဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်ရင်ပြောင်းလဲရေးတွေပေါ်ဆောင်တဲ့နေရာမှာတိုးတက်မှုတွေရ
ဒုစရအနာပိုင်းတွေကကမ္ဘာပေါ်လုံးဖွဲ့ချုပ်အတွင်းဘူဟောင်းယူရိုဘတ်ကောနဲ့ PSG ဥက္ကဋ္ဌလည်းဖြစ်ကာတာနိုင်ငံကဘင်းမီဒီယာရုပ်သံလိုက်ရအမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့ Nasser Al Khelaifi တို့ကိုပြည်မှုဆိုင်ရာဥပဒေကြောင်းအရတရားစွဲဆိုလိုက်ပါတယ်ဘောက်ကဟာလာမဲ့2018ကနေ2030ကမ္ဘာဖလားပွဲမီဒီယာထုတ်လွှင့်ခွင့်အနေနဲ့ပတ်သက်ပြီးတော့မမမကန်လုပ်ခဲ့ကြောင်း Nasser Al Khelaifi ကတော့2026နဲ့30ကမ္ဘာဖလားပွဲတွေမှာတချို့နိုင်ငံတွေကိုမီဒီယာထုတ်လွှင့်ခွင့်ပေးတာနဲ့ဆက်ဆက်ပြီးတော့မမမကန်လောက်တာတွေရှိတယ်လို့တန်မြတ်ဖြစ်မိတယ်ဆိုပြီးတော့ဆွစ်ဇာလန်ရှေ့နေချုပ်ယုံကအောက်တိုဘာ12ရက်နေ့ကပြောလိုက်ပါတယ်ယုံဘကောကတော့သူ့ပေါ်ဆွဆွဲထားတာတွေနဲ့ပတ်သက်ပြီ
း you can you eat takes years to create
ဒီပေါင်းများစွာကောင်းကောင်းမွန်လောက်လာပြီးတော့ကိုယ့်ရဲ့ဂုံတိတ်ကကိုတိဆောက်ခဲ့ရတာပါဒါကိုဖျက်ပြစ်ဖို့ကတစ်စက္ကန့်မှာပဲကျွန်တော်ရဲ့အခြေအနေကအဲ့လိုမျိုးဖြစ်နေတာပါကျွန်တော်ကတော့မိသားစုနဲ့အတူပဲငြင်းငြိမ်းနေမဲ့နေပါတယ်ကျွန်တော်ရဲ့မိသားစုကကျွန်တော်အတွက်အခိုင်အမာယက်တည်ပေးတဲ့တစ်ခုတည်းသောအရာပါကျွန်တော်ရဲ့မိသားစုကိုကျွန်တော်ကာကွယ်သွားမှာပါ
။ဘောကာကတော့သူ့အနေနဲ့သုံးတရားအမှားရလောက်တာမရှိဘူးလို့ပြောလိုက်ပြီးတော့သူ့ပေါ်ဆွဆွဲပြောဆိုနေတာတွေကိုလည်းညှင်းဆိုလိုက်ပါတယ်ခင်ဗျာ။ဘာသာနိုင်ငံမှာရှင်းနေကြရင်ကျင်းပမဲ့ကမ္ဘာဖလားကိုအမေရိကန်တင်ခြေစစ်ပွဲမအောင်တာကြောင့်နီးပြဘရူးစ်အရီနာပြီးခဲ့တဲ့အောက်တိုဘာ13ရက်နေ့ကယာရုကနေနှုတ်ထွက်သွားပါတယ်။အမေရိကန်တင်ဟာခြေစစ်ပွဲအောင်ဖို့အတွက်အုပ်စုနောက်ဆုံးပွဲစဉ်မှာထရီနီဒတ်အသင်းကိုအနည်းဆုံးတည်ကြဖို့လိုခဲ့ပေမဲ့ရှုံးသွားတာကြောင့်ခြေစစ်ပွဲမအောင်ဘဲပြုတ်သွားတာဖြစ်ပြီးတော့နီးပြအရီနာယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။အမေရိကန်တင်ခြေစစ်ပွဲမအောင်တဲ့ပုံမှာအလွန်ပဲစိတ်ပြက်မိတယ်လို့အမေရိကန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဆွန်နောဂူလာတီကလည်းပြောပါတယ်။တချို့တွေကလည်းဂူလာတီကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြပြီးတော့သူကတော့လာမယ့် February မှာသူ့ရဲ့ဥက္ကဋ္ဌတက်တန်းကုံဆုံးမှဖြစ်တဲ့အတွက်ဒီမတိုင်ခင်တော့နှုတ်ထွက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့ Liverpool နဲ့ Manchester United တို့ဂိုးမရှိသေးကြသွားပြီးတော့ Man City က Stoke City ကို5-2နဲ့နိုင်သွားပါတယ်ဒါအပြင် Tottenham ကဘုံမောက်ကို2-2မရှိနဲ့နိုင်ပြီး Chelsea က Crystal Palace ကို2-2နဲ့ရှုံးသလို Arsenal ကလည်း Watford ကို2-2နဲ့ရှုံးသွားပါတယ်ဒါကြောင့်ပွဲစဉ်ရှိပြီးမှာတော့မန်စီးတီးက22မှတ်နဲ့ဇယားထိတ်ကနေဦးဆောင်နေပြီးတော့မန်ယူကအမှတ်20နဲ့ဒုတိယတော့တန်ဟမ်က18မှတ်နဲ့တတိယနေရာမှာရှိပြီးတော့အဲ့နောက်မှာတော့ဝတ်ဖို့က15မှတ်၊ Chelsea, Arsenal, Burnley နဲ့ Liverpool တို့က13မှတ်စီရထားပါတယ်ခင်ဗျာ။တင်နစ်သတင်းဒီပတ်မှာတော့ Shanghai Open Tennis အမျိုးသား Final မှာတော့ Switzerland က Roger Federer ကချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့ Final မှာ Federer ကကမ္ဘာအဆင့်တက်နဒါလ်ကို 6-3 6-4 6-3 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာအသက်36နှစ်ရှိဖြစ်တဲ့ Federer အတွက်တော့အခုနှစ်အတွင်းမှာ6ခုမြောက်ရတဲ့ချန်ပီယံဆုဖလားလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Federer ပြောတာကတော့
You know I think I've had a great a clear game plan and
သိကောင်းပါတယ်။ကျွန်တော်တို့တကယ်ကိုအကောင်းဆုံးပွဲပါပွဲစားတွေကကောင်းကောင်းကစားနိုင်ခဲ့ပါတယ်။ baseline ကနေကောင်းကောင်းနိုင်ခဲ့ပြီးတော့ဒီကျွန်တော်ရဲ့ service တွေလည်းကောင်းခဲ့ပါတယ်။ပြီးတော့ nadal ကလည်းခက်စစ်မှာပဲကစားနိုင်အောင်လုပ်နိုင်ခဲ့ပါတယ်။
အမျိုးသမီးဒန်နစ်ပြိုင်ပွဲရဲ့ဘက်မှာတော့ရုရှားနိုင်ငံသူမာရီယာရှာရာပူဗာချန်ပီယံဖြစ်သွားပါပြီ။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့ Tianjin Open Tennis အမျိုးသမီးဖိုင်နယ်မှာရှာရာပူဗာကဆာဗာလန်ကာကို6-5, 6-6နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာရှာရာပူဗာအတွက်တော့2015နောက်ပိုင်းမှာပထမဆုံးအကြိမ်ချန်ပီယံဆုကိုပြန်ရလာလဲဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာရှာရာပူဗာပြောတာကတော့
Yeah, it's such a special tournament and victory.
ဒီပြိုင်ပွဲကသိပ်ထူးခြားတဲ့ပြိုင်ပွဲဖြစ်ပြီးကျမရဲ့ကစားသမားသက်တမ်းတစ်လျှောက်အမြဲတမ်းအမတ်ရနေစေမယ့်ပွဲပါ။တခါတလေကျတော့ဘယ်တော့ဒီလိုပြန်ပြီးအနိုင်ရမလဲဆိုတာမသိနိုင်ပါဘူး။ဒါပေမဲ့ဒီတစ်ပတ်ပြန်ကျင်းမာတော့ဖြစ်လာခဲ့ပါတယ်။ကျမအနေနဲ့ကျမကိုအားပေးတဲ့ပရိသတ်တွေအားလုံးရှင်တို့အားလုံးကိုကျမဒီလိုအနိုင်ရအောင်အားပေးတဲ့အတွက်လှုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါကကျမအတွက်ထူးခြားတဲ့အောင်မြင်မှုပါပြီးတော့ကျမအနေနဲ့အာရီနာကိုလည်းဂုဏ်ပြုချင်ပါတယ်ရှင်ကစားတာအရင်ကောင်းပြီးရှင့်ရဲ့အနာဂတ်ကလည်းအရင်ကိုကောင်းပါတယ်ကျမတို့အနေနဲ့လည်းရှစ်လျှောက်ပြိုင်ပွဲတွေအများကြီးမှာအခုလိုပဲပြိုင်ကြရအောင်မယ်ဆိုတာကျမအသေးစားသိနေပါတယ်ရှင
်ရောဘိုးဘာဟာတမ်းမြစ်စီ3ဆွဲတယ်ဆိုပြီးတော့2016ခုနှစ်စောပိုင်းကတင်းနစ်ကစားတာကနေ15လကြာပြိပင်ခံရပြီးတဲ့နောက်အခုနဲ့စောပိုင်းမှာတင်းနစ်ပြန်ကစားခွင့်ရခဲ့တာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံကတော့အာဂဇာသမားတွေတားမြစ်ဆေး၃နာနဲ့ပတ်သက်ပြီးတော့သူတို့ဘက်ကကြိုးပမ်းဆောင်ရွက်မှုတွေအစီအမံပြုမခံရဘူးလို့ပြောလိုက်ပါတယ်။ရုရှားနိုင်ငံရဲ့အာဂဇာသမားတွေထဲမှာတားမြစ်ဆေး၃ဆွဲမှုတွေကြောင့်ရုရှားနိုင်ငံရဲ့အာဂဇာဟာဂုဏ်သိက္ခာကျဆင်းခဲ့ရပြီးသူတို့အနေနဲ့တားမြစ်ဆေး၃ဆွဲမှုတိုက်ဖျက်ရေးအတွက်ပြည်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာတိတိကျကျတိုးတက်မှုတွေရှိလာနေပေမဲ့အဲ့ဒီတိုးတက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကသတိမှတ်ပြုတာကိုမခံရဘူးလို့ရုရှားအာဂဇာတာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။ကိုရန်နိုင်စူးစီးတင်ဆက်တဲ့တပတ်အတွင်းအာဂဇာကဏ္ဍကိုနားဆင်ကြရတာပါ။ဒီအစီအစဉ်ကို VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်မှာလည်းတပတ်တစ်ခါတင်ဆက်ပေးနေပါတယ်ခင်ဗျာ။ VOE ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခုတော့ကျန်နေသေးတဲ့အချိန်တော့တွင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါမြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်းအခြေအနေတွေပေါ်အမေရိကန်အနေနဲ့လွန်မင်းစိုးရိမ်မှုကြောင့်နိုင်ငံခြားရေးဝန်ကြီးဝက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ကျန်းချုပ်ရစ်ဆက်မှုတွေကိုကဘာကြီးအနေနဲ့လက်ပတ်ချနေလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲဝါရှင်တန်မှာဒီကနေ့ကျင်းပတဲ့မဟာဗျူဟံနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဆွေးနွေးပွဲမှာပြောဆိုလိုက်တာပါဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာမြန်မာစစ်ကောင်းဆောင်တွေအနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချိန်ဖြစ်ကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးရရှိချက်ဒုတိယပို့ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးဘွဲကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကခွင်လန်းတွေကိုရောစင်ကာပူကဲဆတ်မှုတွေနဲ့ပါဒီပြည်နယ်ထဲရင်ဆိုင်နေရတဲ့အကြောင်းသမ္မတရှီချင်းဖင်ကတရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ပါတီညီလာခံအဖွဲ့မင်ကောမှာဒီကနေ့ပဲပြောဆိုသွားပါတယ်တရုတ်ရဲ့ကိုယ်ပိုင်သူမြေလက္ခဏာနဲ့ကျင့်သုံးတဲ့ဆိုရှယ်လစ်စနစ်ဟာခက်တဲ့တစ်ခုကိုဝင်ရောက်လာနေပြီလို့လည်းသမ္မတရှီကပါတီဝင်2000ကျော်တက်ရောက်တဲ့ညီလာခံအတွင်းပြောဆိုသွားခဲ့တာပါယူရနိုင်ငံကကွန်မြူနီနိုင်ငံမြောက်ပိုင်းကရင်းနှီးမြှုပ်နှံတော်များကိုပြန်လည်တင်ယူရဆက်စင်ရပြီးယူရတပ်ဖွဲ့တွေကမိုဆူရီကာတာပါဝင်ကလနက်ကန်ဖွဲ့တွေတင်ယူထားတဲ့နေရာတော်များကိုဒီကနေ့ထပ်မံတင်ယူလိုက်တဲ့အကြောင်းယူရစစ်တပ်ကပြောပါရယ်ကကွန်မြူအတွင်းလွန်ကျွေးကိုပြန်လည်ထိချုပ်ထားနိုင်ကြောင်းလည်းယူရစစ်တပ်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါစီးရနိုင်ငံမှာ IS အစ္စလာမ်ဆွေးရောက်တွေထိချုပ်ထားခဲ့တဲ့ရကာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်နိုင်တဲ့အကြောင်းအမေရိကန်ဦးဆောင်ပြီးစစ်သွေးကြောင်တွေကိုချေမောင်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုလိုက်ကြပါစီးရဒီမိုကရက်တစ်တပ်ဖွဲ့ကအောင်ပွဲရအကြောင်းကြေညာပြီးနောက်တည့်မှာပဲညွန်မောင်းတပ်ဖွဲ့ကကြေညာလိုက်တာလည်းဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်းွှင့်အင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။တော်ရရှင်များအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.